Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဧပြီလ26ရက်တနင်္လာနေ့အပြည့်အဝမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီအချိန်ထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့တိုင်းဒိုမီတာ1925 30နဲ့တိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇုံဝိုင်းကဆောင်ရွက်ပေးတော့ပါမယ်ဒီကနေ့မှာတော့ရန်ကုန်မြို့လမ်းမတွေပေါ်မှာဆရာနာသိမ့်မှုစန့်ကျင်ရေးချီတက်ဆန္ဒပြပွဲတွေဒီကြောပြန်ဖြစ်ပေါ်ခဲ့ပါတယ်အင်အားသုံးဖြိုခွင်းမှုတွေရှိခဲ့ပေမဲ့လည်းရန်ကုန်မှာဆန္ဒပြပွဲတွေတကြောပြန်ဖြစ်ပေါ်ခဲ့တဲ့အခြေအနေတွေကိုဥစွာနှ ಾಸ င်ကြရပါမယ်။အဲဒီနောက်မှာတော့ချင်းပြည်နယ်မင်းတပ်မျိုးကဒေသခံတွေစုဖွဲ့ထားတဲ့ကာကွယ်တပ်ဖွဲ့တွေနဲ့စစ်တပ်အကြအပြန်အလှန်ပစ်ခတ်မှုတွေရှိခဲ့တာကြောင့်တိုက်စုံမှုတွေရှိခဲ့ပါတယ်။မြမရေးအာဆီယံဆင်းရဲဘွဲအပေါ်ပြည်တွင်းဆန္ဒပြသူတွေရဲ့အမြင်သဘောထားတွေကိုလည်းနှ ಾಸ င်ရမှာပါ။နောက်ပိုင်းမှာတော့မြန်မာနိုင်ငံတဝမ်းဘူးတပိတ်စတင်လှုပ်ဆောင်နေတာကချင်းပြည်နယ်အတွင်းကတိုက်ပွဲနောက်ဆုံးအခြေအနေစတဲ့သတင်းပေးပို့ချက်တွေကိုနှ ಾಸ င်ကြရပါမယ်။အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့သတင်းတောက်မဆုတို့ကိုနှ ಾಸ င်ကြရဖို့ရှိပါတယ်။အခုအရင်ဆုံးတော့တင်းလာနေညအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့ကတင်ပြပေးကြပါမယ်ခင်ဗျာ
။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကနေလက်ရှိအချိန်ထိပေါပေါက်နေတဲ့မြန်မာနိုင်ငံတွင်းကလက်ရှိအချိန်ထိကိုလွတ်လပ်တဲ့ရွေးကောက်ပွဲဆိုင်ရာအာရှကွန်ရက် ANFIL ကအစည်းအဝေးစုထုတ်ပြန်လိုက်ပါတယ်။အာနာသိမ့်ပြီးတော့ဆနပတ်ကြာရှိလာချိန်မှာအကြံဖက်နေနေနေတဲ့ကြားကရန်ကုန်မြို့လမ်းမတွေပေါ်မှာဆန္ဒပြပြည်သူတွေပြန်ရောက်လာတာ။တပိတ်ကောင်းဆောင်တချို့ကိုအိမ်ထဲထိဝင်ရောက်ဖမ်းဆီးတာ။တချို့လည်းအဖမ်းမခံရအောင်တိမ်းရှောင်နေရတာဆိုတဲ့အခြေအနေကိုဖော်ပြထားပါတယ်။ဆစ်အာနာသိမ့်မှုကြောင့်ဒီနေ့မြန်မာအစည်းအဝေးဖွံ့ဖြိုးမှုကလည်းဆယ်ရာခိုင်နှုန်းအထိကျဆင်းနေတယ်ဆိုတဲ့ကမ္ဘာပိုင်းရဲ့ခံမှန်းချက်နဲ့အထက်ချုပ်ဆက်ရုံအလုပ်သမား2သိန်းလောက်အလုပ်လုပ်မယ်ဖြစ်သွားတဲ့အတွက်ဒီကဏ္ဍကအလုတ်ကိုင်း3000တဘုံလောက်ပျောက်သွားတာကိုလည်းဖော်ပြထားတာပါ။လာမယ့်လတွေမှာဝန်ဆောင်မှုလုပ်ငန်းနဲ့စားတောက်ကုန်တွေဈေးသက်လာနိုင်တဲ့အတွက်ပြည်သူ3000ခွဲလောက်စားဖို့နေရခက်ခဲနေတယ်လို့လည်းကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကခန့်မှန်းထားတာပါ။တိုင်းရင်းသားဒေသကအရသာပြည်သူတွေအပေါ်မြန်မာစစ်တပ်ကလေကြောင်းကဘာတိုက်ခိုက်နေတဲ့အတွက်ထိုင်းနဲ့အိန္ဒိယနယ်စပ်ဖက်ကိုပြည်သူ2သိန်းခွဲလောက်ထွက်ပြေးနေရပြီးသူတို့အတွက်လူသားချင်းစာနာမှုအကူအညီတွေအရေးကြီးလို့အနေပြီးလို့လဲလူမှုအဖွဲ့တွေကိုကိုးကားပြီးတော့ဧပြီ26ရက်နေ့ထုတ်လွတ်လပ်တဲ့ရွေးကောက်ပွဲဆိုင်ရာအာရှကွန်ရက်ရဲ့ကြေညာချက်မှာမိမောင်းထုတ်ပြထားပါတယ်။ဖန်စီထိန်းသိမ်းခံရတဲ့မြန်မာကောင်ဆောင်ဒေါက်အောင်ဆန်းစုကြည်ကိုဒီကနေ့မှာအွန်လိုင်းကတဆင့်အယုံထုတ်ရမှာဒေါက်အောင်ဆန်းစုကြည်ဘက်ကရှေ့နေဖြစ်သူတွေနဲ့လူချင်းတွေ့နိုင်ဖို့ထပ်ပြီးတော့တောင်းဆိုခဲ့တယ်လို့သိရပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အတူရာထူးကနေဖယ်ရှားခံရတဲ့သမရအဝင်းမြင့်နေပြီးတော့ကောင်းစီဥက္ကဋ္ဌတောက်တာမျိုးအောင်တို့ကိုလည်းအတူယုံထုတ်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့အတူကြံကောင်းဆောင်တို့ဦးစလုံးကျမ်းမာဝင်ရတယ်လို့ရှေ့နေဦးခင်မောင်စောကပြောပါတယ်
။ All three of them seems to be healthy.
ကျွန်တော်တို့အမြင်အရကတော့သူတို့အားလုံးကျန်းမာပုံရပါတယ်။ဒါပေမဲ့ရှေ့နေဒေါ်မင်းဆိုကတော့ဒေါအောင်ဆန်းစုကြည်နည်းနည်းပိန်သွားတယ်လို့ပြောပါတယ်လို့တရားလို့တော့ရှေ့နေဦးခင်မောင်စောကပြောဆိုသွားတာပါ။အမှုစစ်ဆေးဖို့ကြံ့ကြာနေတာကိုဒေါအောင်ဆန်းစုကြည်ကဒီကနေ့အမိန့်မှန်ခဲ့တယ်လို့လည်းသိရပါတယ်။တရားလွှတ်တော်ရှင်တွေကလည်းဒေါအောင်ဆန်းစုကြည်နဲ့လူချင်းတွေ့ပြီးတော့အမှုညွန်ကြားချက်ရယူနိုင်ဖို့တရားရုံးကိုလျှောက်ထားခဲ့ကြတာပါဒေါအောင်ဆန်းစုကြည်ကိုသွင်းကုန်ဥပဒေဆက်သွယ်ရေးဥပဒေနိုင်ငံတော်အကြီးညိုပြည့်စုံမှုဥပဒေတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေအပြင်နိုင်ငံတော်လျှို့ဝှက်ချက်များဥပဒေချုပ်ပေါင်းမှုစုစုပေါင်းစွဲချက်6ခုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ကိုမေလ10ရက်နေ့မှာနောက်တစ်ကြိမ်ရုံထုံမှာဖြစ်ပြီးအဲ့ဒီရုံချင်းကြားမှာဒေါအောင်ဆန်းစုကြည်နဲ့ရှင်နေတွေလူချင်းတွေ့ခွင့်ရမရတရားမယ်လို့လဲတရားလို့တော်ရှင်နေဦးခင်မောင်စောကပြောပါတယ်စစ်ကောင်စီကလုံခြုံရေးတင်ကြားထားတဲ့ကြားကနိုင်ငံအနှံ့မှာတော့အာဏာရှင်ဆန့်ကျင်ရေးတပိတ်ပွဲတွေဆက်ရှိနေပါတယ်နေ့စဉ်ဆန္ဒပြနေတဲ့မန္တလေးဖားကန့်တဝဲဒီမော့ဆိုမြို့တွေမှာလူရကြီးလှမ်းလျှောက်ဆန္ဒပြနေတာပါမြစ်ကြီးနာရွှေဘိုနမ်တီမြင်းချံရေဦးတီဘောနဲ့ပကံမြို့တွေမှာလည်းအာယုံဦးတပိတ်လူမဲ့တပိတ်ပျောက်ကြားတပိတ်နဲ့ညာတပိတ်တွေပြုလုပ်ပြီးတော့ညီမျိုးစုံနဲ့စစ်အာဏာရှင်ကိုဆန့်ကျင်နေတာပါရန်ကုန်မြို့နယ်ပေါင်းစုံမှာတော့စစ်တပ်ကလုံခြုံရေးတည်ကြထားတဲ့ကြားကပျောက်ကြားတပိတ်လူမဲ့တပိတ်တွေရှိနေပြီးတော့ညာအချိန်တမုံတီးသူတွေကိုတော့စစ်ကောင်စီတပ်တွေကအိမ်နေတဲ့အထိဝင်ပြီးတော့ဖမ်းဆီးကြရရှိတယ်လို့မြို့ခံတွေကပြောပါတယ် CRM အကြမ်းဖက်အာဏာဖိဆိုင်ရေလှုပ်ရှားမှုမှာပါဝင်ခဲ့ကြတဲ့ပြည်ပမြန်မာတိုင်းရင်းကတန်ဝန်နိုင်ငံတွေနဲ့မိသားစုဝင်ဆက်ရှိဦးရဲ့တန်တမာနိုင်ငံကူဆောက်အုပ်တွေကိုဖျက်သိမ်းကြောင်းစစ်ကောင်စီနိုင်ငံခြားရေးဌာနကထုတ်ပြန်ခဲ့ပါတယ်။သူတို့ကိုတာဝန်ကနေယာယီဆန်းကကြောင်းအကြောင်းကြားစာကိုလည်းကြီးခဲ့တဲ့သတင်းဘက်ကလက်ခံရရှိခဲ့တယ်လို့အဲ့ဒီဆီမှာပါဝင်တဲ့တန်တမာတို့ကပြောအ သူတို့အနေနဲ့နိုင်ငံကိုပြန်သွားမှာမဟုတ်သလိုစစ်ကောင်စီနဲ့မပူပေါင်းမှုဆိုတဲ့ CDM လှုပ်ရှားမှုဆက်လုပ်သွားမယ်လို့အဲ့ဒီတန်ဝန်တန်းက BOA ကိုပြောပါတယ်အခုလိုနိုင်ငံကူးစာအုပ်တွေဖျက်သိမ်းခံရတဲ့အတွက်ခီးသွွာလာမှုလုပ်နိုင်မှာမဟုတ်ပေမဲ့ဆိုင်းယားနိုင်ငံကထုတ်ပေးထားတဲ့တန်တမာ ID တွေဆက်လက်ကင်ထားမယ်လို့လည်းပြောပါတယ်အခု18ဦးစီးနှဲမှာအမေရိကန်ဝါရှင်တန် DC ကတန်ဝန်တန်းတွေဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကတန်ဝန်တန်းတွေနဲ့အစ္စရေးနိုင်ငံတယ်လီဗစ်ကတန်ဝန်တန်းတွေပါဝင်တယ်လို့သိရပါတယ်အိန္ဒိယနိုင်ငံမှာ24နိုင်အတွင်းကိုဗစ် -19 ရောဂါကူးစက်မှု3သိန်းခွဲအထိရောက်လာတဲ့အချိန်မှာပဲအိန္ဒိယနိုင်ငံအတွက်လိုအပ်နေတဲ့ဆေးဝါးအထောက်အကူပစ္စည်းတွေကိုပေးပို့သွားမယ်လို့အမေရိကန်၊ဗြိတိန်၊ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ကပြောပါတယ်။ဒီကနေ့တနင်္လာနေ့မှာပဲအိန္ဒိယမှာပုဂ္ဂိုလ်သူစံချိန်ကျင်းမြင့်တက်ခဲ့တဲ့အတွက်နိုင်ငံတော်ဆေးရုံတွေမှာလူနာအတွက်အောက်ဆီဂျင်တွေရောလူနာကရင်တွေပါမလုံလောက်တော့ပါဘူး။လူနာတွေလည်းဆေးရုံတက်ခွင့်ရဖို့တန်းစီဆောင်ရင်းဆေးရုံအပြင်မှာရင်းတည်ဆုံနေရတာပါ။
We're sending out an emergency shipment of over 600 items of equipment, their ventilators,
oxygen. အသက်ရှူကူးစက်တွေ၊ oxygen ဘူးတွေနဲ့ဆေးဝါးကရိယာအမျိုးအစားပေါင်း600ကျော်ကိုပရတင်းကပို့ပေးနေပါပြီ။အိန္ဒိယစီးရုံတွေမှာမြင်နေရတဲ့ဆိုးရင်ကြာမြင်ကုန်တွေအရသူတို့လိုအပ်နေချိန်မှာကူညီနိုင်ဖို့ရည်ရွယ်ပါတယ်လို့ပရတင်းနိုင်ငံခြားဝန်ကြီး Dominic Raab ကပြောဆိုထားတာပါ။အမေရိကန်နိုင်ငံကတော့အိန္ဒိယမှာထုတ်လုပ်နေတဲ့ COVID shield ကကွယ်ဆေးထုတ်လုပ်ဖို့ကုန်ကျန်းတွေ၊ဆေးပစ္စည်းကရိယာတွေနဲ့တကူရေကာကွယ်ရေးပစ္စည်း PPE တွေကိုပို့ပေးနေပါတယ်။အိန္ဒိယကအကူအညီတောင်းချက်အရဂျာမနီနဲ့ပြည်တွင်းနိုင်ငံတို့ကလည်းအောက်ဆီဂျင်နဲ့ဆေးပစ္စည်းကရိယာတွေကိုပို့ပေးသွားမယ်လို့ဥရောပကော်မရှင်ကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းကိုဗစ်မုန်တိုင်းကြီးကြောင့်သူ့နိုင်ငံတုန်ခါနေပြီလို့သတင်းတွေနဲ့မှာပြောပါတယ်။အိန္ဒိယမှာပြည်သူ့ကျန်းမာရေးအတွက်ကြိုးတင်ပြင်ဆင်မှုမရှိတာဘာသာရေးပွဲတော်တွေနဲ့နိုင်ငံရေးပွဲတွေမှာလူစုလူဝေးလှုပ်ခွင့်ပြုခဲ့တဲ့အတွက်ပိုကူးဆက်မှုပြန်မြင့်တက်လာတဲ့အပေါ်ဝန်ကြီးချုပ်မိုဒီကိုယ်တိုင်လည်းဝေဖန်ပြစ်တင်မှုတွေနဲ့ရင်ဆိုင်နေရတာပါ။အိန္ဒိယကျန်းမာရေးဝန်ကြီးဌာနရဲ့အစဉ်အယပြည်တွင်းမှာ9ရက်ဆက်တိုက်ပိုကူးဆက်မှုမြင့်တက်နေပြီးတနင်္လာနေ့တရက်ထဲမှာတွင်ပိုကူးသူ3သိန်းခွဲကျော်ရှိသလိုလက်ရှိချိန်ထိပိုကူးသူစုစုပေါင်း18သန်းကျော်ရှိပါတယ်။အိန္ဒိယဟာအမေရိကန်ပြည်ရင်ကမ္ဘာမှာကိုဗစ်ကူးခံရသူတွေရဲ့အများဆုံးပါ။John Hopkins တက္ကသိုလ်ရဲ့စစ်တပ်အရအမေရိကန်မှာတော့ပိုကူသူ32တန်းကျော်ရှိပြီးအိန္ဒိယပြည်ရင်တတိယနေရာမှာရှိတဲ့ဘရာဇီးနိုင်ငံကတော့ပိုကူသူ14တန်းကျော်ရှိပါတယ်။အမေရိကန်ပြည်တော်စုရဲ့သမ္မတအဖြစ်တာဝန်ယူရရပောင်းတရားပြေရုံးမဲ့သမ္မတဂျိုးဘိုင်ဒန်ရဲ့လောက်ကင်ဆောင်ရွက်ပုံတွေကိုအမေရိကန်ပြည်သူအများစုကထောက်ခံတာတွေ့ရပါတယ်။ COVID-19 ကပ်ရောဂါထိန်းချုပ်မှုအပေါ်လူလူကအကောင်းမြင်ကြပေမဲ့အမေရိကန်မက္ကဆီကိုနဲ့ဇက်ကိုအများအပြားရောက်လာတဲ့ရွှေပြောင်းအခြေချသူတွေအရေးကင်တွေတဲ့နေရာမှာတော့သဘောမကျတာကိုလူလူသဘောထားစစ်တမ်းကြီးတစ်ခုကဖော်ပြခဲ့တာပါ။အမေရိကန်ပြည်သူ226တန်းကျော်ကိုကိုဗစ်ကာကွယ်ဆေးထိုးပေးနိုင်ခဲ့တဲ့သမ္မတဘိုင်ဒန်ရဲ့ကပ်ရောဂါကင်တွေပုံကတော့ Republican Party တွေအပါအဝင်လူလူထောက်ခံမှုအမြင့်ဆုံးရထားတာကိုစစ်တမ်းတွေမှာတွေ့ရပါတယ်။ဒါပေမဲ့လည်းအခြားကဏ္ဍတွေမှာတော့သမ္မတဘိုင်ဒန်ရဲ့ဆောင်ရွက်ချက်တွေအားနည်းနေတာကိုလူလူကရှုမြင်တာကိုလည်းစစ်တမ်းတွေမှာတွေ့ရတာဖြစ်ပါတယ်။
အတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းတိုမီတာ31 kHz 938ညဖိုင်းတိုမီတာ32 kHz 938ညဖိုင်းတိုမီတာ51 kHz 5885တို့ဖြင့်စနစ်တကျတွေမှာဖိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်တနင်္လာနေ့ညဘက်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင်။မြေရဲပင်လယ်ကိုကူးဖြတ်ဖို့ကြိုးစားသူ130လေမောက်တည်ဆုံတဲ့ဖြစ်ရာဟာရှက်ဖွယ်လိလိဖြစ်တယ်လို့ပုတ်ရဟမင်းကြီးဖရန်စစ်ကတနင်္ဂနွေနေ့စိန့်ပီတာယဉ်ပြင်ဝေဖြူစုတောင်းပွဲမှာပြောသွားပါတယ်
။ Vi confesso che sono molto addolorato per la tragedia che ancora una volta
ဒီလေပင်လေထဲမှာဖြစ်ရတဲ့နောက်ထပ်ကြွေကွဲပွဲဖြစ်ရတဲ့အင်မတန်စိတ်ထိခိုက်ရပါတယ်။သူတို့ဟာအသက်ရှင်ခွင့်ရဖို့နှစ်ရက်လုံးတောင်းပန်နေခဲ့ကြတဲ့သူတွေပါ။ဘယ်သူမှမကူညီခဲ့ကြပါဘူးလို့စိန့်ပီတာယဉ်ကျေးဝိပုစုဆောင်ပွဲမှာပုပ်ဖရန်စစ်ကပြောသွားတာပါ။ ကောင်းတီတင်မော်တွေနဲ့အကူညီပေးရတဲ့မော်ဒစင်တို့ဟာမြေထဲပင်လယ်ထဲနှိမ့်ယုတ်သွားတဲ့လေတွေကိုရှာဖွေနေကြပြီးလောလောဆယ်လစ်ပြားနိုင်ငံနဲ့ကရဲနိုင်ငံတကာအရေးပိုင်တဲ့အတွင်းလေမှောက်သွားတဲ့နေရာမှာပေါ်လောပေါ်နေတဲ့အလောင်းဆယ်လောင်းတွေ့ထားပါတယ်လေပေါ်ပါတဲ့သူ130လုံးသေဆုံးသွားပြီလို့ယူဆကြောင်းပြင်သစ်လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ SOS Mediterranean ကပြောပါတယ်။ကုလရွှေပြောင်းသူများဆိုင်ရာအဖွဲ့ IOM ပြောခွင့်ရစာဖာမက်ရှလီကအနာဝင်ကျေနိုင်ငံတွေဟာဘာမှမတုံ့ပြန်ပဲလူတရာကျော်ရဲ့အသက်ကိုကယ်ဖို့ငြင်းဆန်ခဲ့ကြတယ်လို့ပြောပါတယ်ရှင်။ရင်းမင်းနိုင်ငံမှာနိုင်ငံတကာအသိမှတ်ပြုအစိုးရနဲ့ဟိုတီသဘုံတို့ကြားမာရစ်နဲ့ထိုင်းဒေသတွေအတွင်းတိုက်ပွဲတွေဆက်ရှိနေပြီးနှစ်ဖက်စလုံးကတိုက်ခိုက်ရေးသမားတွေအနည်းဆုံး80သေဆုံးခဲ့ပါတယ်။အကြမ်းဖက်မှုတွေဟာ24နာရီအတွင်းတိုးပွားလာနေပြီးအနည်းဆုံး85ယောက်ဒဏ်ရာရခဲ့တဲ့အကြောင်းနှစ်ဖက်စစ်ဖက်ရာရှိတွေကပြောပါတယ်။သဘုံတွေဘက်ကပြင်းထန်တဲ့ထိုးစစ်တွေပြန်ဆနေတဲ့မာရစ်ဒေသဟာဟိုတီစန့်ကျင်ရေးအမာခံနေမြေဖြစ်ပြီးလောင်စာစီကျွယ်ဝတဲ့အရာဖြစ်သလိုဟိုတီတပုံတွေလက်ကလွတ်အောင်နိုင်ငံနှံ့ကထွက်ပြေးလာကြတဲ့ရီမင်းနိုင်ငံသားတပန်းခိုလုံနေတာဖြစ်ပါတယ်။ Sorry Arabia ဥဆောင်တဲ့မဟာမိတ်တွေရဲ့တံပြန်ထုတ်စစ်တွေမှာလေချောင်းတိုက်ခိုက်မှုအများဆုံးပါတာကြောင့်အပြင်းထန်တိုက်ခိုက်မှုတွေနဲ့ထိခိုက်ဒေဆုံးမှုတွေလည်းအရများနေပြီးတပုံတွေဘက်ကကြီးကြီးမားမားအရေးမသာခဲ့ပါဘူး။အင်ဒိုနီးရှားနိုင်ငံပါပူအာခရိုင်ထဲမှာလက်ရှိဖြစ်နေတဲ့လုံခြုံရေးတပ်ဖွဲ့တွေနဲ့တပုံအုပ်စုကြားပစ်ခတ်တိုက်ခိုက်မှုတွေအတွင်းဗိုလ်မှူးချုပ်တယောက်ကြာဆုံးသွားကြောင်းအာဏာပိုင်တွေကပြောပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့အရှေ့ဘက်ဆွန်ဒေသမှာအေဒီလ၈ရက်နေ့မှာတပုံတွေကစာတင်ကျောင်း၃ချောင်းကိုမိရှုပန်းခက်ဒေသမှာဆရာတယောက်ကိုပစ်တတ်ခဲ့ပြီးနောက်တစ်ရက်မှလည်းနောက်ထပ်ဆရာတယောက်ကိုပစ်တတ်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေသတင်းနှစ်ပတ်ကျော်ကြာဖြစ်လာနေတာပါ။ပါပူအာရဲ့ထောက်လှမ်းရေးအကြီးအကဲဗိုလ်မှူးချုပ်ဂတ်စတီပူတူတန်နီနာဂရာဟာရွာထဲလှည့်လည်ဆစ်ဆင်းနေတော့ခေါင်းတဲတဲ့ကိုပြစ်ခတ်ခံရပြီးကြာဆုံးသွားပါတယ်။ဒီတိုက်ခိုက်သူတွေဟာလွတ်လပ်သောပါပူအာအဖွဲ့ရဲ့ပါပူအာအနောက်ပိုင်း Liberation Army ကလို့ယူဆထားပြီးဒီတိုက်ခိုက်သူတွေကိုချေမှုန်းဖို့ရဲစစ်နဲ့ထောက်လှမ်းရေးသုံးဘွဲ့ပူးပေါင်းဖွဲ့စည်းထားပါတယ်။အင်ဒိုနီးရှားနိုင်ငံကအရင် Dutch Colony နယ်မြေဖြစ်တဲ့ပါပူအာကိုသိမ်းယူခဲ့တဲ့1960ပြည့်အစောပိုင်းကာလတွေကလေးကအရင်မပြင်းထန်တဲ့အာဏာပိဆံမှုတွေနဲ့တိုက်ခိုက်လာနေခဲ့တာဖြစ်ပါရဲ့ရှင်။2021ခု Oscar ဆုပေးပွဲအတွက်အကောင်းဆုံး Director ဆုကို Nomadland ဆက်ကနဲ့ Director Chloe Song ကရရှိခဲ့ပါတယ်။ Song ဟာဒီဆုကိုရခဲ့တဲ့ပထမဆုံးအသားအရောင်ရှိအမျိုးသမီး Director လည်းဖြစ်ပါတယ်။ဒီနှစ်အတွက်ဒါရိုက်တာစုရာထားခံရတဲ့အထက် Nomadland ဇာတ်ကားရိုက်ကူးခဲ့တဲ့ဒါရိုက်တာဆောင်နဲ့နောက်တစ်ယောက် Promising Young Woman ဇာတ်ကားရိုက်ကူးသူဒါရိုက်တာ Emerald Fernandez နှစ်ဦးပါဝင်လာကြောင်းဒီနှစ်မှာထူးထူးခြားခြားအမျိုးသမီးဒါရိုက်တာနှစ်ဦးစုအတွဲရာထားခံရတာပါအခုသူရဲ့တတိယမြောက်ဇာတ်ကား Nomadland နဲ့ Oscar ဆုကိုပထမဆုံးရခဲ့တာပါဒီဇာကားကအကောင်းဆုံးဇာကားစုချီးမြှင့်ခံရသလိုအကောင်းဆုံးအမျိုးသမီးတရုတ်ဆောင်စုကို Princess McDormand ကဆုခူရရှိခဲ့ပါတယ
်နောက်ဆုံးရသတင်းတွေကိုနောက်လောက်နဲ့မခွန်ညိုတို့တင်ပြပေးကြတော့ခင်ဗျာ VOA အမေရိကန်တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့ရန်ကုန်မြို့ကဆန္ဒပြပွဲသတင်းနဲ့ပထမဆုံးစကြပါလေလမ်းမတွေပေါ်မှာရဲနဲ့စစ်တပ်အင်အားအလုံးအင်းနဲ့ကင်းလက်ပြီးလုံခြုံရေးတင်းကျပ်ထားတဲ့ကြားကရန်ကုန်မြို့မှာဒီကနေ့လဲလူရာနဲ့ချီပါတဲ့ချီတက်ဆန္ဒပြပွဲတွေကိုတနီယာတက်မင်းထဲမှာလုပ်ခဲ့ကြပါတယ်လုံခြုံရေးတွေရောက်မလာခင်အချင်းတို့အတွင်းမှာတောင်းဆိုဆန္ဒပြကြင်တာတွေကိုကြွေးကြော်တောင်းဆိုခဲ့ကြတဲ့ဆန္ဒပြပွဲတွေကိုပြည်သူတွေကလည်းဝန်းရံပေးခဲ့ကြပါတယ်ရန်ကုန်ကလာတဲ့တရင်အပြည့်စုံကိုအလီမာကပြောပြပေးပါမယ်ခင်ဗျာ
ရန်ကုန်မြို့မြို့နယ်ပေါင်းစုံကလူငယ်တွေစုပေါင်းထားတဲ့ရန်ကုန်သပိတ်စစ်ကြောင်းမှာပါဝင်ဆန္ဒပြသူရာကနန်လောက်ဒီနေ့ရန်ကုန်မြို့မှာလမ်းပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြတဲ့အတမ်းတွေဖြစ်ပါတယ်။ရန်ကုန်ကောင်းအောင်ရှင်းမယ်ဆိုတဲ့စာတန်းကိုရှေ့မှာကင်ဆောင်ချီတက်ခဲ့ကြတဲ့ရန်ကုန်သပိတ်စစ်ကြောင်းကတာမွေမြို့နယ်ယူဇနာပလာဇာအနီးမှာချီတက်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူတွေရဲ့လုံခြုံရေးအတွက်ပြည်သူချင်းချင်းပူးပေါင်းပါဝင်ကူညီတာတွေရှိခဲ့တယ်လို့လည်းဒီသပိတ်ပါဝင်ခဲ့တဲ့လူငယ်တူကVOA ကိုပြောပါတယ်။
ကျွန်တော်တို့အနံနဲ့အတန်ကိုနားထောင်ပါအကုန်လုံးကအဲ့ညမှာအကုန်လုံးရောက်နေတယ်အနံနဲ့အတန်ကိုနားထောင်တယ်လက်ထောင်လိုက်ပြီးအတန်တဲထွက်ခဲ့တော့ဟိလို့ပြောလိုက်ပြီးဆိုလို့ရှိရင်သူတို့အကုန်လုံးရောက်တဲ့နေရာတွေပြီးထွက်လာခဲ့တယ်ထွက်လာပြီးတော့ကျွန်တော်တို့ဟိုနေရာတစ်ခုစီပေါ့နော်တတ်မှတ်ထားနေရာတစ်ခုစီကျွန်တော်တို့အချိန်ခဏယူပြီးတော့လမ်းဆောင်လိုက်တယ်ပြီးတော့ဒီကားလမ်းမျိုးလည်းကျွန်တော်တို့ဟိုပိတ်တယ်ပေါ့နော်ပိတ်တယ်ဆိုတော့လက်တွေနဲ့တာပြီးပိတ်တယ်ကားမောင်းတဲ့နေရာတွေကကျွန်တော်တို့ကူညီပြီးတဲ့အနေနဲ့သူတို့လည်းလမ်းတွေကိုကားတွေဆက်မသွားဘဲနဲ့ဒီ traffic block ဖြစ်အောင်သူတို့လုပ်ထားပေးတယ်အဲ့ဒီအချိန်မှာပဲကျွန်တော်တို့ဒီကဲကစကားပြောတဲ့လူကလည်းလူလူရဲ့အချိန်မှာဆက်ပြီး speech ဖတ်ပြောတယ်ပေါ့နော်ပြပြီးတော့ဒါကျွန်တော်တို့သတ်မှတ်ထားတဲ့အချိန်ပြည့်ပြီဆိုတာနဲ့ကျွန်တော်တို့အလားနဲ့အမြန်လေးပေါ့နော်ပြပြီးခွဲလိုက်တယ်။ခွဲပြီးတော့ဒါဒီပွဲကပြီးသွားတယ်ပေါ့နော်။ဆိုတော့အဲ့လိုမျိုးနဲ့တော့ကျွန်တော်တို့ဒီမျိုးတော့အောင်အောင်မြင်မြင်တော့လုပ်နိုင်ခဲ့တယ်မှာ
။ဆေးဥချုပ်ရေးကောင်စီအာဏာစတင်ခဲ့တဲ့ February လအစောပိုင်းကလေးကလူမှုအင်အားအများအများလမ်းပေါ်ထွက်ချိတက်ခဲ့ကြတဲ့ရန်ကုန်မြို့ကဆန္ဒပြပွဲတွေဟာတပ်တွေရဲ့ပြစ်ခတ်အကြမ်းဖက်ဖြိုခွဲပြီးနောက်ပိုင်းပျောက်ကြားပုံစံတပိတ်တွေသာရှိခဲ့တာပါ။စစ်ကောင်စီတပ်တွေရဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့ရသူတွေ၊ဒဏ်ရာရသူတွေနဲ့ဖမ်းဆီးခံထားရသူတွေများလာတဲ့နောက်မှာသူတို့နဲ့ထိတ်ကြိတ်မတွေ့တော့ပဲရရနီးနဲ့ဆန္ဒပြတပိတ်တွေကိုပုံစံမျိုးမျိုးနဲ့ကျင်းပခဲ့ပါတယ်။ခြိတဲ့ဆန္ဒပြရတပိတ်လမ်းကြောင်းတစ်လျှောက်မှာရဲနဲ့စစ်သားတွေလက်နက်ကင်ဆောက်ကြည့်တာတွေရှိခဲ့လို့အချိန်ဆောင်ပြီးလုံခဲ့ရတဲ့ရန်ကုန်တပိတ်စစ်ကြောင်းဟာအတိမ်ဆောင်မရှိလူစုခွဲနိုင်ခဲ့ပေမဲ့ကြမွေတပိတ်စစ်ကြောင်းကလူငယ်တချို့ကတော့ဒီကနေ့နေ့လယ်ပိုင်းမှာဖမ်းဆီးခေါ်ဆောင်ခံခဲ့ရတာတွေရှိခဲ့တယ်ဆိုတဲ့သတင်းတချို့လည်းထွက်ခဲ့ပါတယ်။စစ်တပ်ရဲတို့နဲ့ထိတိုက်မတွေ့ရအောင်ကြိုတင်ပြင်ဆင်ထားတဲ့ကြားကအခုလိုတပိတ်စစ်ကြောင်းနဲ့လူငယ်တွေဖမ်းဆီးခံရလို့လုံခြုံရေးအပိုင်းကိုပိုပြီးသတိထားဆောင်ရွက်သွားမယ်လို့လည်းပြောပါတယ်။
အဲ့လိုမျိုးပေါက်သွားတော့ဒါကျွန်တော်တို့မနက်ပိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့တာထွက်အနေနဲ့စားထွက်မဲ့နေရာမှာလည်းဟိုကသူတို့ကရဲအင်အားလုံးကြီးနဲ့စောင့်နေတယ်။ကလာကနာဆုံးကနာလောက်မှာလို့ရှိရင်သူတို့ကပေါ်ကားရှိတဲ့စစ်သားတွေပေါ့နော်တက်တက်တိုင်ပြီးတော့စောင့်နေတယ်ကျွန်တော်တို့တမန်တော်တို့တွေ့ရတယ်၁၀နာရီခွဲလောက်ရှိပါတော့ဆိုတော့အဲ့ဒီနောက်ပိုင်းတော့တို့အဲ့ဒီနေရာနေပြီးတော့ထွက်ခွာသွားပြီးတော့ဒန်းကြောင်ရှင်းပြီးဆိုတော့လည်းစလုပ်ချစ်ကြရတယ်ပေါ့နော်အဲ့ဒီအချိန်မှာပဲကျွန်တော်တို့ညနေပတ်စံနဲ့ပဲ YouTube ခွဲပြီးတော့အောင်းနေနဲ့လုပ်နိုင်ခဲ့ရပေါ့နော်ဒါပေမဲ့ဒီလိုမျိုးအခက်ခံနေဆိုတာကလည်းကျွန်တော်အထင်တော့ဟိုခုနပြောလို့တင်းပေါက်ကြမှုရဲ့အချိန်ဒီပုံမှာမူတည်ပြီးတော့ဖြစ်သွားတယ်ဆိုတော့ကျွန်တော်ကဒါယူဆတယ်ပေါ့နော်ဟိုဘယ်လိုလဲဒီလိုမျိုးကြားရတာကျွန်တော်တို့နေစိတ်တော်တော်မကောင်းတော်တော်လေးဝမ်းနေရတာပေါ့နော်ဒီလိုဖြစ်သွားတယ်ကောင်းပါအဲ့တော့ဟိုနောက်တကယ်လို့ပွဲတွေများရှိခဲ့မယ်လို့ရှိတယ်ဒီလိုအချိန်မျိုးမဖြစ်အောင်ကျွန်တော်တို့ဘက်ကကြိုးစားပြီးပြီးတော့မှတတိထပ်ကြပြီးလုပ်ဖို့တော့စဉ်းစားနေပါတော့ဟုတ်ကဲ့
လမ်းမကင်ရဲအင်အားအများပြားရှိတဲ့မရန်ကုန်မြို့နယ်တမိုင်းလမ်းစုံအနီးအင်းစိန်လမ်းမပေါ်မှာလည်းဘယ်ထိတိုက်မလဲအဆုံးထိတိုက်မယ်ဆိုတော့ဆန္ဒပြလူငယ်တပိတ်ဟာအာနာရှင်စန့်ကျင်ရေးကျွေးကြော်ချီတက်နိုင်ခဲ့ပါတယ်အာနာရှင်ကိုစန့်ကျင်ကြောင်းနီလန်းပေါင်းစုံနဲ့ဆန္ဒပြပုံစံတွေကညာရှင်နာရီအချိန်တမုံတည့်ရဲ့ပြည်သူတွေကိုလည်းအကြမ်းဖက်ဖိနှိပ်တာတွေရှိလာပါတယ်တမုံကိုအစမပြတ်တီးခိုင်းတာအမျိုးသမီးငယ်တွေကိုကာခိုင်းတာနဲ့တချို့ကိုဖမ်းထားပြီးပုံစံထိုင်ခိုင်းတာတွေကိုစစ်ကောင်စီလက်အောက်ခံတပ်တွေဟာမရန်ကုန်မြို့နယ်ကရပ်ကွက်တချို့မှာပြုလုပ်ခဲ့ပါတယ်။စမ်းကြောင်းမြို့နယ်ထဲမှာတပ်မုံတီးပြီးမီးဖွင့်ထားတဲ့နေအိမ်တချို့ကိုလေးခွာနဲ့လှမ်းပစ်တာမျိုးတွေလုပ်နေတဲ့အကြောင်းဒေသခံတို့ကပြောပါတယ်
။စမ်းကြောင်းပုံလန်းတစ်ချောင်းမှာတော့ရဲကားတွေသွားလာနေတော့မြင်လာမှာဒီပုံလန်းတစ်ချောင်းမှာတော့ညရှင်းနိုင်တို့တပ်မုံတွေကတီးကြတယ်။တပ်မုံတီးပြီးတော့ဒီသူတို့တွေကလာကြတယ်ရဲကားတွေလာပြီးတော့တချို့နေဆိုရင်ဒီမီးတွေဖွေတဲ့အိမ်ကိုသူကလေးခွာနဲ့ပစ်ကြတယ်ပြီးတော့သူတို့စောက်ကြတယ်အဲ့တံပုံးရှင်းနိုင်ပြီးတဲ့ချိန်ကျရင်အဲ့လိုတော့ရှိတာမှာသူတို့နေဆူဆူလို့ဝါရှိတယ်အဲ့လိုက်ခံနေနေတယ်ရှိတယ်အဲ့လိုဒီလမ်းကြားတွေဝင်နေပြီးဆိုရင်ဒီဟိုနေ့ကဒီလမ်းဘက်ဆိုရင်လည်းတုံးလေးရောက်တော့ဆွဲသွားတာတွေ့တာမှာ
ရက်ကွက်အနီးမှာရှိတဲ့အခြေခံပညာအကျောင်းတွေမှာတဆွဲနေရယူတာလမ်းပေါ်ထွက်လာတဲ့ရင်တွေကိုတားဆီးစစ်ဆေးတာနဲ့လမ်းမတွေပေါ်လက်နက်ကိုင်းစောက်ကြတာအပြင်တံပုံးတီးသူတွေကိုဖမ်းဆီးအနိုင်ကျင်တာနဲ့ညဘက်အေဂျင်စစ်ပြီးဖမ်းဆီးခေါ်ဆောင်တာတွေရှိနေတဲ့ရန်ကုန်မြို့မှာအခြေအနေတွေတင်းကျပ်ထားတဲ့ကြားကခုလိုလမ်းပေါ်အတွက်ခြိတဲ့ဆန္ဒပြမှုတွေပြန်ရှိလာနေတာပါလာမယ့်မေလာနေ့ရက်နေ့မှာလဲဒီကမ္ဘာလုံးကမြမအရေးလှူရှားသူအားလုံးပါဝင်မဲ့ကမ္ဘာလုံးဆိုင်ရာမြမຫນွေဦးဒေါ်လာရင်းဆန္ဒပြပွဲတွေကိုနိုင်ငံဆောင်မှလှုပ်ကြဖို့စီစဉ်ထားကြပါတယ်။မြမနိုင်ငံမှာဆရာနာတင်တာကိုလက်မခံဘူးဆိုတာကမ္ဘာတိအောင်နိုင်ငံဆောင်မှရောက်နေကြသူတွေကညီညီညွတ်ညွတ်ပြသဖို့ရည်ရွယ်ထားကြပါတယ်ရှင
်။အလိမ့်မှာပြောပြပေးကြတာပါခင်ဗျာ။ခုဆက်ပြီးတော့ချင်းပြည်နယ်အတွင်းစစ်တပ်နဲ့အရဖက်ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုပြောပြပေးပါမယ်။ချင်းပြည်နယ်မင်းတပ်မြို့မှာစစ်တပ်နဲ့ဒေသခံစုဖွဲ့ထားတဲ့ကာကွယ်ရေးတပ်ဖွဲ့တို့အပြန်အလှန်ပစ်ခတ်မှုကြောင့်စစ်သား၄ယောက်ထပ်မံနေတေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဖမ်းခံရတဲ့ဆန္ဒပြသူတွေပြန်လွတ်ပေးဖို့တောင်းဆိုနေတာကနေအပြန်အလှန်တိုက်ခိုက်နေကြတာဖြစ်ပါတယ်။တခါစကိုင်းတိုင်းရင်းမပင်မြို့နဲ့ကဏီမြို့နားကကြေးရွာတွေနဲ့ပင်လယ်ဘူးမြို့တို့မှာလည်းစစ်တပ်ကဝင်ရောက်ရှာဖွေဖမ်းဆီးတာတွေပြုလုပ်လို့ဒေသခံအများအပြားထွက်ပြေးတင်းရှောင်နေကြရပါတယ်ဒီအကြောင်းပြေဆုံးရန်ကုန်ကလာတဲ့တဲ့တင်ကိုတော့ကိုသားညုံကပြောပြပေးပါမယ်ခင်ဗျာ
ချင်းပြည်နယ်မင်းတမ်းမြို့မှာဧပြီလ24ရက်နေ့ကလုတဲ့လူမဲ့တပိတ်မှာပေါင်းသူ6ဦးကိုစစ်တပ်ကနေပြီးတော့ဖမ်းဆီးသွားတာကြောင့်ဒေသခံတွေကပြန်လွတ်ပေးဖို့တောင်းဆိုပေမဲ့စစ်တပ်ဘက်ကနေပြီးတော့ပြန်လွတ်ပေးတဲ့အတွက်အဲ့ဒီညကလေးကဆက်ပြီးတော့ဒေသလူမျိုးရေးအတွက်ဖွဲ့ထားတဲ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်တို့နှစ်ဖက်အပြန်အလှန်တိုက်ခိုက်နေကြပါတယ်ဒီကနေ့ဧပြီလ26ရက်နေ့မှာလည်းနေ့လယ်3နာရီကျော်လောက်ဒေကတိုက်ပွဲဆက်ဖြစ်ခဲ့ပြီးတော့စစ်တပ်ဘက်မှကြာဆုံးတာတွေရှိခဲ့တယ်လို့ချင်းလန်ဒီဖန့်ဖို့စ်ကအခုလိုပြောပါတယ
်ကျွန်တော်တို့ကနေ့နေ့အနေနဲ့ပုံမှန်တိုက်တယ်ဆိုတော့ဒီကျွန်တော်မင်းတမြို့ပေါ်မှာအပြီးဘယ်မှာဘယ်လိုပြောင်းလဲအကျန်ဖြစ်တဲ့တွေကနောက်ဆုံးတော့ကျွန်တော်အကျတုံးကဒီရောက်လာရောက်တော့ကျတော့ကျွန်တော်ပြောချက်ကဒီထက်လည်းဟိုလာတန်ရာပြထားတဲ့သူရှိရဆိုဒီထက်လည်းကျပုံနေပုံနေတော့ပေါ့နောက်ဆုံးကျွန်တော်တို့ဒီကားတို့ပြီးတော့လို့နောက်ဆုံးတော့လို့ကားတစ်စီးလေးကျွန်တော်တို့ဖြစ်စီးလိုက်ရပေါ့နော်တော့ကဟိုပြမလေးမတူတူကြတာအစင်ဒီစီကူလာရင်ဟာဟိုကျွန်တော်အန်ဒီစီလောက်တော့ရှိရင်ဒီလိုပြတင်လာတာများတယ်ကျွန်တော်တို့ဖြစ်တော့ဒီကြီးခတ်တဲ့ဒီဘာမှမရှိသေးဘူ
းဒီသားကနေဘက်ကတူမီတနတ်တွေပါဝင်လက်လုံတနတ်တွေနဲ့ပြစ်ခတ်ကြတာဖြစ်ပါတယ်အခုလိုချင်းပြည်နယ်ဘက်မှာပြစ်ခတ်တာတွေဖြစ်နေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွေကစစ်တပ်နဲ့ဒီသားကနေကြားနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့တဲ့စကိုင်းတိုင်းရင်းမပင်နေတွေကကြီးရော်တွေမှာတော့စစ်တပ်ကဝင်ရောက်ရှာဖွေဖမ်းဆီးနေတဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေအနီးအနားကကြီးရော်တွေအပြင်တော်ရီတွေကိုထွက်ပြေးနေရပြီးတော့အကူအညီတွေလိုအပ်နေတယ်လို့ဒေသခံတူကပြောပါတယ်
။ဟိုလက်တော်သူတို့နဲ့နေတဲ့ရွာတွေလာကြည့်ဆိုရင်ကျွန်တော်တို့တရွာနဲ့တရွာချိတ်ဆက်နေကြဟိုအတက်နိုင်ကုန်အနေပြင်းပြင်းနဲ့ဆောင်နေဖို့အဲ့ဒါလေးတရွာနဲ့တရွာချိတ်ဆက်နေပြီးနှံ့နေတဲ့အနေအထားကကျွန်တော်တို့သိမ်းဆောင်ရတာပါ။
အဲ့ဒီကြီးရွာတွေကဒေသခံတွေကင်တဲ့ဒေသလက်လုပ်တူမီတနတ်တွေအပြင်ဧပြီလ19ရက်နေ့ကဒေသခံတွေပြစ်ခတ်တာကြောင့်တည်ဆုံသွားတဲ့စစ်သားနှစ်ယောက်စီကနေပြီးတော့ယူသွားတဲ့တနတ်တွေကိုအပ်ဖို့ဆိုပြီးတော့စစ်တပ်ကအသိပေးနေပါတယ်။ရင်းမပင်နဲ့ကက်လျက်ရှိတဲ့ကဏီမြို့နယ်ကကြီးရွာချို့မှာလည်းစစ်တပ်ကဝင်ရောက်ရှာဖွေတာတွေလုပ်ပြီးတော့အိမ်တွေကနေပြီးတော့ရှင်ငွေအပြင်အိမ်ငွေသိမ်းဆန်တွေကိုပါပြစ်ခတ်ယူဆောင်သွားတယ်ဆိုပြီးတော့ကဏီမြို့ကတူကပြောပါတယ
်။အသားမှုနေတယ်။မညာကမှုနေတယ်ပေါ့လေ။မနေ့ကဆိုတမညာဘက်မှုနေတယ်။ခုမညာနေငွေကျော်ကနေစပြီးမုံထောရွာကိုမှုနေတယ်။ဒီနေ့လည်းတနေ့ကမုတ်ထောရွာကိုမှုရင်းနေတယ်။ဟုတ်ကနီခုမုတ်ထောရွာပေါ့ကောမုတ်ထောရွာမှာကနီဒီမုတ်ထောရွာမှာဟိုကတက်ပြီးဆွဲထားတယ်။ညတော့ကရွာထဲလာပြီးတော့ဟိုကတက်နေရာချပြီးတော့ရွာထဲကိုမှုရတယ်။ရှိလူမရှိတဲ့အိမ်တွေဆိုတကားတွေဖြတ်ဝင်နေပြီးတော့အတွင်းထဲဆရာတာပေါ့ဆရာပြီးတော့ညဆိုရင်ဟိုကစလောင်းနေတီဗီတွေတွေ့တဲ့အိမ်တွေဆိုယူတယ်။နောက်အဲဝစ်စားတတားတွေဘာတွေဆိုရင်ဘွာလဘွာကျဲအောင်မှုရတယ်။အဲပတ်တန်နေတွေ့နေယူသွားတာတွေပေါ့။အစားအိတ်တွေသူတင်နေမှာတွေ့တဲ့ကြက်တွေပါဆိုတခါတည်းပြစ်တခါတည်းဆက်ပြီးချက်သွားအောင်ယူသွားကြတယ
်။စကိုင်းတိုင်းပင်လယ်ဘူးမြို့မှာလည်းစစ်တပ်ကစစ်စီမင်းများစရာရှိလို့ဆိုပြီးတော့လူအချို့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့မိသားစုဝင်အဖမ်းခါတဲ့အမျိုးသမီးတူကဗီဒီယိုကိုပြောပါတယ
်။ကျမယောက်ျားနဲ့ကျမအဖေကကျမတို့မိန်းမနေလို့ခေါ်ဆောင်လာဆရာ။ကျမအနောက်ခါမှာနေတာကျမယောက်ျားကအစီကမှနေတဲ့ဟာရေဟိုဒီလိုတက်ဆက်လို့လက်ထိတ်ခါလို့တခါတည်းကိုတော်တော့ကျမယောက်ျားအင်ဂျီတော်မိုးမဝတ်ခဲပါသွားရခဲ့။ဘာအကြောင်းကြောင့်ဖမ်းတာလဲလားကျမတို့ကသူဘာပါလဲမလုပ်ချေဆိုတော့မင်းများကြီးလေးစီလို့လို့ပြောသွားတာ
။မန္တလေးတိုင်းကမြင်းကြံမြို့မှာဆိုရင်တော့မနေ့ညပိုင်းကလေးကမြို့ပေါ်မှာရှိတဲ့စားတောက်ဆိုင်ကအသက်20ကျော်လူငယ်ပိုင်းတွေကိုစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတူကပြောပါတယ်
။မနေ့ညကည9နာရီတို့လောက်မှာတော့ဒီဘုဒ္ဓနောက်ဘက်ဟောင်ကောင်စားတောက်ဆိုင်ကိုစားတောက်ဆိုင်မှာဝင်ပြီးတော့ဟိုဖမ်းဆီးမှုတွေရှိတယ်ပေါ့နော်အဲ့ဒါကျွန်တော်တို့အသက်20ရွယ်ပတ်ချာလဲလောက်ကောင်လေးတွေ9ယောက်ဟိုအဖမ်းဆီးခံရတယ်ပေါ့
ဆရာနာတိန်းတဲ့ပေါ်စန့်ကျင်ဆန္ဒပြမှုတွေနိုင်ငံတကာဒေသအတော်များများမှာဖြစ်နေချိန်မှာအိမ်လုလက်နက်တွေကန်ဆောင်လေးရှိကြတဲ့ချင်းပြည်နယ်နဲ့စကိုင်းတိုင်းတွေကဒေသတချို့မှာဒေသကဏ္ဍနဲ့လူမျိုးရေးတပ်ဖွဲ့တွေကြားအပြန်အလှန်ပြစ်ခတ်နေကြပြီးတော့တည်ဆုံးသူတန်ရသူတွေဖမ်းဆီးခံရသူတွေတိုးတိုးလာနေပါတယ်ခင်ဗျာ
ကိုတန်းညုံပြောပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့အာဆီယံချိတ်ကြီးစုဝဲပေါ်မြန်မာနိုင်ငံတွင်းကဆန္ဒပြသူတွေအမြင်သဘောထားကိုလည်းတင်ပြပေးကြပါမယ်စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံအရေးကိစ္စနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံမှာအာဆီယံခေါင်းဆောင်တွေတစ်ဆုံဆွေးနွေးပြီးထုတ်ပြန်တဲ့ထုတ်ပြန်ချက်ဟာပြည်ပင်းကပြည်သူတွေရဲ့ဆန္ဒနဲ့ဆန့်ကျင်နေတယ်လို့ဆန္ဒပြသူတွေကပြောလိုက်ပါတယ်အာဆီယံရဲ့ဆောင်ရွက်မှုပေါ်စစ်အာဏာရှင်ဆန့်ကျင်သူတွေရဲ့သဘောထားအမြင်နဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုမဆုမုံကပြောပြပေးပါမယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံဂျာကာတာမှာကျင်းပခဲ့တဲ့အာဆီယံခေါင်းဆောင်တွေရဲ့အစည်းအဝေးရလဒ်ဟာမြန်မာပြည်သူလူထုရဲ့သဘောထားအမြင်ကိုလုံးဝထင်ဟပ်ခြင်းမရှိတဲ့အပြင်နိုင်ငံရေးအကြက်တဲကိုလည်းဖြေရှင်းနိုင်မှာမဟုတ်ဘူးလို့လူမျိုးပေါင်းစုံအထွေထွေသပိတ်ကော်မတီကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ ASEAN အစည်းအဝေးဟာ မြန်မာ ပြည်သူလူထုအတွက် လက်တွေ့ကျပြီး ထိရောက်မှုရှိတဲ့ တွေ့ဆုံဆွေးနွေးမှုမဟုတ်ဘဲ အာဏာရှင် စနစ်သက်ဆိုးရှင်စေဖို့ ASEAN ကနေ လုပ်နေတဲ့ ပုံစံကို ဦးတည်နေတာကြောင့် အပြင်းထန် ကန့်ကွက်ကြောင်း ရေးသားထားပါတယ် ASEAN ရဲ့အချက် 5 ချက်ပါတဲ့ ဘုံသဘောထားထုတ်ပြန်ချက်ဟာ အားပျော်လွန်ပြီး ဘာမှ ထိရောက်မှုရှိမှာမဟုတ်ဘူးလို့ ဆန္ဒပြတဲ့ဗိတ်ခေါင်းဆောင်တွေက တုံ့တက်ကြပါတယ် အထူးသဖြင့် နိုင်ငံခေါင်းဆောင်တွေနဲ့ မတရားဖမ်းဆီးခံထားရတဲ့သူတွေကို ပြန်လွှတ်ပေးဖို့ဆိုတဲ့အချက် ပါမလာတဲ့အပြင် ဒီ ASEAN ရဲ့ထုတ်ပြန်ချက်က ဒီမိုကရေစီ လမ်းကြောင်းပေါ်ကို ပြန်သွားနိုင်မှု ပြည်သူတွေရဲ့သဘောထားကို ဆန့်ကျင်နေတယ်လို့ ရန်ကုန် အင်ဂျင်နီယာ တဗိတ်စစ်ကြောင်းမှာ ပါဝင်တဲ့ ကျောင်းသားတယောက်က VOA ကို ပြောပါတယ်
ကျပ်တဲ့အစီအစဉ်ကလည်းလည်းတော့ကျလို့လာတယ်လူနိုင်ငံတကာကတော့ပါပဲပြောသူတို့ရှင်တဲ့အတိုင်းပဲသူတင်ညာသဘောတူတယ်ဆိုတဲ့ငါးချက်တောင်သူနိုင်ငံမှာတရင်စာလည်းမပြောဘူးပေါ့သူစာမလိုက်တော့ဆိုရှင်းနေရတယ်အဲ့ဒီမနေ့ကသူဟိုဟာသဘောတူရတဲ့ပြောလာတယ်ညနေမှာတမိုင်းတော့မှာကိုမိန်းကလေးနှစ်ယောက်ကိုတမိုးတီးလို့ဒီခါနိုင်တယ်ဒီနေ့ကလည်းတမိုးတီးလို့ဝင်ပြေးတာကိုပြစ်တာရှိတယ်ဒီ
ဒီလိုနေတယ်လို့ဖြစ်နေတယ်လို့တဝဲတပေါင်းစုတပိတ်ကော်မတီမှာပါဝင်နေသူတယောက်ကလည်းပြောပါတယ်မြန်မာပြည်သူလူထုရဲ့ဆန္ဒနဲ့ဖွဲ့စည်းထားတဲ့မြန်မာပြည်သူလူထုရဲ့သဘောဆန္ဒကိုဆန့်ကျင်တယ်စစ်ကောင်စီကိုဒီတရားဝင်ဒီဆိုရတဲ့နေ့ကပြည်ရအတိမတ်ပြည်ရရောက်တယ်ဆိုပြီးတော့ဒီလိုမျိုးသဘောထားတာရှိတယ်
ဆိုလိုတာကအာဆီယံရဲ့ကြီးညာချက်၅၆လုံးမှာဒီဖန်ဆီးသေးသေးခံနေရတဲ့နိုင်ငံခေါင်းဆောင်တွေရောမြန်မြန်လှုပ်ဖို့မြန်မာနိုင်ငံရဲ့ဒီမိုကရေစီကိုပြန်ဒီမိုကရေစီကိုပြန်ပြန်သွားဖို့ဆိုတဲ့အချက်တွေမှာပါလာတာကအာဆီယံဒီမြန်မာပြည်သူလူထုရဲ့ဆန္ဒကိုဆန့်ကျင်နေတယ်။အာဆီယံရဲ့ကြီးညာချက်တွေအပေါ်မှာအာဆီယံရဲ့လုံခြုံချက်တွေကိုလက်မခံဘူးဆိုပြီးတော့ဒီလိုသဘောထားနေတာရှိတယ်။တ
ဒီမူဝါဒကိုလက်ခံထားပြီးအစည်းအဝေးကိုအဖြစ်သဘောသာလုပ်သွားတဲ့ပုံစံမျိုးဖြစ်နေတယ်လို့ရှုမြင်ပါတယ်။နောက်နိုင်ငံတွေ၊ EU တွေ၊အမေရိကတို့တောင်းဆိုနေတဲ့ဒီကောက်ခံဆိုရအောင်ပြန်ပြီးတော့အာဏာအနှင်းမိုးတွေပါလို့ဆိုလဲပေါင်လာကုန်တော့သူတို့ပုံစံကြီးအပေါ်ရန်နဲ့ထုတ်သွားကိုများပြည်သူတွေအတွက်သူတို့ရဲ့ထုတ်ပြန်ချက်တွေကတော့ဘာမှမထူးကြပါဘူး။
အာဆီယံစည်းဝေးကနေဘာမှမျှော်လင့်လို့မရတယ်လို့ကိုဖြစ်ချင်တဲ့အနာဂတ်အတွက်ပြည်သူတွေဟာကိုယ်တိုင်တောင်းဆိုလှုပ်ရှားမှဖြစ်မယ်လို့ဒီကနေ့ရန်ကုန်မြို့ရဲ့ဇန်မာတွေပေါ်ပြန်ထွက်လာပြီးခြေကျဆန္ဒပြနေကြသူတွေကလည်းပြောခဲ့ကြပါတယ်ရှင်။မဆုမွန်ပြောပြပေးခဲ့တာပါခင်ဗျာ။ဒီအမေရိကန်အတန်ကတနင်္လာနေ့ညပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ အာနာသိန်းနှာစကစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မှုမလုပ်ရေးဘူးတပိတ်ကိုဆရာနာသိမ်းမှုစန့်ကျင်လှုပ်ရှားသူတွေဒီကနေ့စတင်လိုက်ကြပါတယ်။မီတာကမဆောင်တာကြောင်းပြမတက်တာစတဲ့လုပ်ရက်တွေနဲ့ဘူးတပိတ်မှာပြည်သူတွေပါဝင်ကြဖို့ဆန္ဒပြခေါင်းဆောင်တွေကတိုက်တွန်းနေကြပါတယ်။ဘူးတလုံးဆောင်ပြီးအရေးတော်ပုံအောင်ရမယ်ဆိုတဲ့လှုပ်ရှားမှုနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုကို
ဲဆရာပြကန့်ကတ်သူတွေဘက်ကလည်းတက်နိုင်တဲ့နည်းနဲ့ဆက်ပြီးတော့ဆန့်ကျင်နေရမှာစစ်ကောင်စီရဲ့ရင်းနှီးအားတွေမလဲပတ်နိုင်အောင်လို့အာနာဖီဆန်နဲ့ဘူးသပိတ်လှုပ်ရှားမှုကိုဒီနေ့မှစတင်လိုက်ကြတာပါဆရာသာရှင်ဆန့်ကျင်ရေးလှုပ်ရှားမှုအရှိန်မြင့်လိုက်တာနဲ့ပတ်သက်လို့မုံရမျိုးကသပိတ်ခေါင်းဆောင်တယောက်ဖြစ်တဲ့ကိုဝင်းစော်ခိုင်က view ကိုခုလိုပြောပါတယ
်အဓိကတော့ဒီတနိုင်ငံလုံးအနေနဲ့ဒီဖက်စစ်ဘောနော်စစ်ကောင်စီရဲ့ရန်ရမှန်တယ်လို့ရိုက်ထုတ်ဖို့တဲ့ဆိုရင်အာနာဖီဆန်ရဲ့သပိတ်တွေဟာအပါပစ်အပါအောင်ပြေးထန်ဆုံးဒါတို့မြင့်ဆောင်ရလိုက်တာပါပဲ။နော်နေနေ့နေ့တိုင်းဒီကျန်းဖက်စစ်အုပ်စုရဲ့အမိတ်အာလာမှန်တယ်မဟုတ်ဘူးမလိုက်နာဘူး။နော်မနာခံဘူးသူကြီးမသွားဘူးဆိုတော့ဖိဆန်ရေးတပိတ်တွေဟာမြို့မြို့နေနေတိုင်းမှာစတင်ကျင်းပမှုနိုင်မှုအတွက်ကျွန်တော်တို့ကိုယ်ကိုစတင်ပြောမှခေါ်လိုက်တာမျိုးလည်းဖြစ်ပါတယ
်။ဘူးတပိတ်ဆိုတာဘာလဲဆိုတော့သူကအခုလို့ရှင်းပြပါတယ
်။အဓိကကတော့ကျွန်တော်တို့ဒီပေါ့နော်ကျွန်တော်တို့သုံးသွဲလိုက်တဲ့ဝေးကြီးတွေပေးဆောင်ရတဲ့အခွန်ခါတွေကလူတက်စစ်တက်တော့အကြီးစားမှုဖြစ်လို့မရအောင်ခဏစစ်လက်နက်ဈေးဆိုဖြစ်မတော့အောင်လေစစ်တက်ထုတ်ကုန်တွေကိုမတုံးဘူး။နောက်ဟောဒီဒီလူလူတို့ကိုအုပ်ချုပ်ရေးမရပြရဘူး။နောက်စစ်ကောင်စီကပေးတဲ့ပညာရေးစစ်ကောင်စီကပေးတဲ့ဘွဲ့စစ်ကောင်စီကပေးတဲ့အခွင့်အရေးစတာတွေကိုလက်မခံဘူးပေါ့။ကြောချာစွာပဲရင်းပယ်ကြမယ်။ရုံးမသွားဘူးဆိုတော့ဒါ CDM ဝန်ထမ်းတွေရဲ့လှုပ်ရှားမှုပြီးခဲ့တဲ့အချိန်မှာတော့ဟောဒီကျွန်တော်တို့ဒီလူလူကြီးရဲ့ ူတိုင်းရဲ့အလှည့်ကိုရောက်လာပြီပေါ့နော်အဲရောက်လာတဲ့ဟာကိုကျွန်တော်တို့ကဒီစစ်အာဏာရှင်ရဲ့ဒီတုတ်ကြမှုတဲ့ဆိုလို့ရင်ကျွန်တော်တို့ရဲ့ဒီဘူးတပိတ်ကိုစတင်ပြီးတော့ကကောင်းတယ်ခေါ်လိုက်တာပဲဖြစ်တာခေါ်လိုက်တာပဲဖြစ်တာ
သူတို့ကကြောင်းမတက်ကြဘူးစောနေချိန်မှာပဲတက္ကသိုလ်ကျောင်းသူကျောင်းသားတချို့ကလည်းဆရာနာရှင်တွေကိုမကျေနပ်ကြောင်းပြတဲ့အနေနဲ့ကျောင်းပြန်မတက်ဘူးလို့ပြောနေကြပါတယ်အဲ့ဒီထက်မှာတယောက်ဖြစ်တဲ့မွန်ရွာတက္ကသိုလ်မှာအင်္ဂလိပ်စာဒုတိယနှစ်တက်နေတဲ့ကျောင်းသူတူကသူ့ရဲ့သဘောထားရည်ရည်ချက်ကိုခုလိုပြောပါတယ
်ဟုတ်ကဲ့ရှင်ငါကကျောင်းသူပြပါပေါ့ညီမတို့နေနေရဒီဘူးတပိတ်ကအများကြီးပြရတယ်လို့ယူဆရတယ်ပေါ့ဘာလို့လဲဆိုတော့ညီမတို့ပြညာရေးမှရှင်ဒါ CRM ဆိုလို့ရှင်နှစ်နှစ်လုပ်လို့ရတယ်ဆရာရေးဘက်ကနေပြီး CRM လုပ်လို့ရတယ်လို့ကျောင်းသားတွေဘက်ကလည်းလုပ်လို့ရတယ်ပေါ့နော်အဲ့တော့ဆရာတွေဘက်က CRM ကကျွန်တော်ညီမတို့ရဲ့ဆရာတွေကတော့သူတို့ရဲ့ဆရာတွေကသူတို့ရဲ့တာဝန်ကြီးပြင်းကြတယ်ဒီ CRM လုပ်ကြတယ်အဲ့တော့တကယ်လို့ဒါဆရာတွေရဲ့ CRM မအောင်မြင်ဆိုရင်တော့ညီမတို့ကျောင်းသားတွေရဲ့ CRM နဲ့အောင်မြင်လို့ရပါတယ်ဒီကျောင်းသားကျောင်းသူတွေကကျောင်းမပြတ်ဘူးဆိုလို့ရှိရင်ဒီအစိုးရလည်းတက်တဲ့ဒီပညာရေးစနစ်ကြီးကကျက်တံသွားမယ်ကျက်တံသွားမှာပေါ့နော်ဒါကြောင့်မလို့ညီမတို့ကျောင်းသားကျောင်းသူတွေကကျောင်းမပြတ်ဘူးဆိုပြီးဒီစိတ်ပိတ်မှာပါဝင်ကြတယ်အဲကျောင်းသူအများကျောင်းသားကျောင်းသူအများစုရတယ်ပါဝင်တာဖြစ်တာကြောင့်မလို့ဒီကျောင်းသားကျောင်းသူတွေကျောင်းမပြတ်ဘူးဆိုတဲ့ဒီတိတ်ကြပေါ့နော်ဒီ SRI ရန်တရားရဲ့ပညာရေးလေပတ်မှုတော့အများကြီးပေါ့နော်ကျက်တံသွားလို့အထောက်အကူအများကြီးပြည်နေတယ်လို့ညီမတို့ယုံကြည်ပါတယ
်စစ်ကောင်စီရဲ့ယနေ့ကမလဲပတ်နိုင်အောင်လို့အာနာဖီဆန်နဲ့ဘူးတိတ်မှာပါဝင်တဲ့ရန်ကုန်မြို့ကန်တယောက်ကလည်းသူဘလို့နီးနဲ့ပါဝင်မယ်ဆိုတာကိုခုလိုပြောပြပါတယ်
ဒါမဆောင်ဘူးပေါ့မိတာမဆောင်တာရဲ့နောက်တော့အခုကျောင်းနေတကယ်လို့ပြန်ဖွင့်ခဲ့ပြီဆိုရင်တော့ကလေးတွေကတော့ကျောင်းမသွားဘူးပေါ့မိဘကိုယ်တိုင်လည်းကျောင်းမလွတ်တော့ဘူးသူတို့ကိုယ်တိုင်လည်းကျောင်းအတက်ဘူးလို့သူကပြောတာလေအဲလိုပါအဓိကပါဝင်ဖြစ်တာကအခုစစ်ကောင်စီကသူတို့လုံမဲ့ရန်နေရာတွေမလဲပတ်ဖြစ်အောင်ပေါ့နော်အဲ့တော့ကျွန်တော်တို့ပြည်သူတယောက်အနေနဲ့လည်း CDM မျိုးစုံရှိရလေအဲ့လို CDM အနေနဲ့ပါဝင်ဖြစ်တာပါ
ဘူးတလုံးဆောင်ရေးတော်ပုံအောင်ဆိုတဲ့ဘူးတပိတ်လှူရှားမှုတစ်ကိုအခုလိုရန်ကုန်မုံရွာအပြင်မြန်မာနိုင်ငံအနှံ့ကတခြားမြို့တွေမှာလည်းလုပ်နေကြပါတယ်။လက်မထွက်ချီတဲ့ဆန္ဒပြသူတွေကိုစစ်တပ်ကနေပြီးတော့ကြမ်းဖက်ပစ်ခတ်ဖမ်းဆီးတာတွေလုပ်နေချိန်မှာပြည်သူများကသူတို့ရဲ့ဆန္ဒရှင်ပေါ်ဆန့်ကျင်ကန့်ကွက်တဲ့သဘောထားတွေကိုအခုလိုမျိုးတပိတ်မှောက်ပြီးတော့ပြသနေကြတာဖြစ်ပါတယ်ခင်ဗျာ
။ကိုတန်းညုံကိုပြောပြပေးခဲ့တာပါခင်ဗျာ။အာဆီယံခေါင်းဆောင်များအစည်းအဝေးကနေရရှိခဲ့တဲ့ပုံသဘောထား၅ချက်ဆိုတာကတော့အကြမ်းဖက်မှုတွေကိုချက်ချင်းရပ်ပြီးဘက်အားလုံးအနေနဲ့အတတ်နိုင်ဆုံးထင်းထင်းသိမ်းသိမ်းဆောင်ရွက်ကြဖို့ငင်းချမ်းစွာအဖြစ်ထုတ်နိုင်ရေးအပြုသဘောဆောင်တဲ့ဆွေးနွေးပွဲတွေလုပ်ကြဖို့ဒီလိုဆွေးနွေးပွဲတွေကနေဖြစ်ဒီလိုဆွေးနွေးပွဲတွေဖြစ်လာရေးအတွက်အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ထားရှိဖို့အာဆီယံရဲ့လူသားချင်းစာနာမှုလုပ်ငန်းတွေလုပ်ကံ့ကွင်းပြုဖို့နဲ့အာဆီယံအထူးကိုယ်စားလှယ်နဲ့ကိုယ်စားလှယ်အဖွဲ့ကိုမြန်မာနိုင်ငံဆီလွတ်ပြီးသက်ဆိုင်ရာပုဂ္ဂိုလ်အဖွဲ့အစည်းတွေနဲ့တွဲဆုံနိုင်ဖို့ဆိုတာတွေဖြစ်ပါတယ်။အစည်းအဝေးတက်ရောက်ခဲ့တဲ့မြန်မာစစ်ကောင်းဆောင်အကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လည်းကတော့အာဆီယံအသင်းကြီးရဲ့အခမ်းကဏ္ဍနဲ့အာဆီယံအထူးကိုယ်စားလှယ်ထားရှိရေးကိစ္စတွေပေါ်ညှင်းပယ်တာမရှိခဲ့ဘူးလို့စင်ကာပူဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ။ဗီယိုအမေရိကန်တန်ကနေတင်းတင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ခုဆက်ပြီးတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြပေးကြပါမယ်။ကချင်ပြည်နယ်မုံမောက်မြို့နယ်အတွင်းမှာတပ်မတော်နဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့တွေအကြတိုက်ပွဲတွေဟာဒီကနေ့အထိဆက်လက်ဖြစ်ပွားနေပြီးတပ်မတော်ကလေကြောင်းကားပါဆက်လက်တိုက်ခတ်နေကြောင်းဒေသခံတွေကပြောပါတယ်။တချိန်တည်းမှာတော့ဗမော်မျိုးကလေရင်ခွင်အနီးမှာလည်းပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုငင်းညာကပြောပြပေးပါမယ်ခင်ဗျာ
။မိုးမောင်းမျိုးနယ်မျိုးသိအနီးဖြစ်ပွားတဲ့တိုက်ပွဲတွေဟာဒီလ24ရက်ကပြန်လည်စတင်ခဲ့ပြီးတော့ဒီကနေ့ဆိုရင်3ရက်သတိုက်ဆက်လက်ဖြစ်ပွားနေတာပါ။ဒီနေ့တိုက်ပွဲဖြစ်ပွားတဲ့အချိန်လေးကိုဒေသခံတဦးက VOA ကိုအခုလိုပြောပါတယ
်ဒီတိကုံတော့အထက်ကိုဘာလစီမံကုန်းဖွဲ့မှာတိုက်ပွဲဖြစ်ကြတာဒီကနေ့မနစ်လက်ပြတဲ့အဲအခုတော့တနတ်တန်ရတော့မကြရအောင်လို့ခုနကတော့တော့လေရင်ကြနဲ့ဘုံမခေါတုံးခလုံးမှကြည့်တော့အခုမှ
လက်ရှိတိုက်ပွဲတွေကတော့ဆလောင်းကုန်းခေါ်တာဝါတိုင်းကုန်းမှာဖြစ်ပွားနေပြီးတော့24ရက်နေ့တိုက်ပွဲစတင်ချိန်ကတည်းကတက်မတော်ဘက်ကနေစဉ်ဆိုသလိုလေကြောင်းကပါလာရောက်တိုက်ခိုက်ခဲ့တာပါ KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကဒီနေ့တိုက်ပွဲတွေဟာဗမော်မြေကြီးနားကားလမ်းအရှိတ်အဝါချမ်းမှာဆက်လက်ဖြစ်ပွားနေကြောင်းပြောပါတယ
်တိုက်ပွဲခြေရာဆက်ဖြစ်နေတဲ့အနေထားဖြစ်ပါတဲ့ဟိုမြို့တိကုံနယ်နယ်လမ်းပေါ့နော်အဲ့ဒီကားလမ်းချောက်ကနေဒီအလို့ဘုံတောင်ချေရင်တက်ကိုဖြစ်တက်လာတဲ့ဒီကွန်ဖီတက်မတော်ဒီကို KIA ကနေခုခံအဲ့ဘွဲဒီလုပ်နေတဲ့အနေထားဖြစ်ပါတယ်အခုကျင်းရက်လောက်ရှိပြီအချက်တိုက်ပွဲတွေဖြစ်တာ။ဟိုရေကြောင်းနဲ့တက်ခိုက်တာကတော့ရှိရလို့ပြောကြတယ်။အရင်ကရပဲအတီးရဲ့။ဒီလိုတော့မဟုတ်ဘူးပေါ့။
တိုက်ပွဲအခြေအနေအသေးစိတ်နဲ့ထိခိုက်မှုအခြေအနေတွေကိုမသိရသေးတဲ့အတွက်တခြားဒေသတွေမှာလည်းတိုက်ပွဲဖြစ်တဲ့တဲ့ရင်မရရှိသေးတဲ့အကြောင်းပြောပါရစေ။အခုလိုတိုက်ပွဲဖြစ်ပွားနေချိန်မှာပဲဒီကနေ့နေ့လယ်ပိုင်းမှာတော့ဗမော်မြို့လေရင်ကွင်းအနီးမှာပောက်ကွဲမှုတစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ ဗမော်ဒေတာခံတူကပြောပါတယ
်ဒီနေ့လောလောဆယ်ကုလေးပြင်တော်မှာဗမော်အိုင်လီကနေစတင်ရဲ့နေရာမှာဘုံတော်ကိုရောအေးရဆရာဒီပြုလို့ပြင်မှမပြေရောအဲကြောင့်အိုင်လန်တော့ဖိတ်ထားနေရခုလင်ကွင်းနဲ့ယူတဲ့ရက်ကတော့ဗမော်နေနှမိုင်ပဲဝေးတာပေါ့ဗမော်မျိုးဒီမှာပဲဟောမှာ
ဒီပောက်ကွဲမှုမှာထိခိုက်သေးဆုံးတာမကြတိရအောင်ပြောပါတယ်ဒီလ24ရက်နေ့ကလည်းဗမော်တက္ကသိုလ်အနီးမှာတက်မတော်နဲ့ KIA အကြအပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်အရဲသား3ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်လက်ရှိမိုးမောက်မြို့နယ်အတွင်းတိုက်ပွဲတွေဟာ KIA ကတက်မတော်ရဲ့အလော်ဘုံစခန်းကိုမတ်လ25ရက်နေ့ကသိမ်းယူခဲ့ပြီးတဲ့နောက်ဧပြီလ17ရက်နေ့မှာတော့တက်မတော်ကဂျက်တိုက်လေယာဉ်တွေနဲ့တံပြန်ထိုးစစ်ဆင်ခဲ့တဲ့နောက်စစ်ရေးတင်းမာမှုတွေမြင့်တက်လာတာပါဒီတိုက်ပွဲတွေအတွင်းအရဲသားတွေထိခိုက်သေးဆုံးခဲ့ရသလိုဒေတာကန်2500ကျော်ဟာဗမော်မိုးမောက်နဲ့မန်တောင်ရွာတွေကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ဗမော်ဒေတာမှာအခြေဆိုင်တဲ့ KIA တရင်15ကလည်းတက်မတော်တက်ဖွဲ့ဝင်တွေကိုဘာသာရေးနဲ့စာတင်ကြောင်းစားတဲ့အဆောက်အဦတွေမှာလက်မခံဖို့မော်တော်ယာဉ်တွေကိုမိုးကအုပ်ပြီးမသွားလာဖို့နဲ့တရင်15ရဲ့စီရေးဆိုင်ရာကန့်သတ်နယ်မြေတွေခွင့်ပြုချက်မရပဲဖြတ်တန်းသွားလာတာတွေလုံးဝမလုပ်ဖို့တတိပေးချက်ထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်အတွင်းတက်မတော်နဲ့ KIA ကြားတိုက်ပွဲတွေဟာမတ်လ17ရက်နေ့ကစတင်ဖြစ်ပွားခဲ့ပြီးအခုအချိန်မှာဗမော်မိုးမောက်ဝိုင်းမော်အင်ဂျန်ရန်ဖားကန်တနိုင်းစားတဲ့မြို့နယ်တွေနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်ခင်ဗျာ
ကိုငင်းချန်ပြောပြပေးခဲ့တာပါခင်ဗျာဒီကနေ့အတွက်သတင်းပြဖို့ချက်တွေကတော့ဒီလောက်ပါပဲခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာမို့ပထမဆုံးတော့သတင်းတောက်မဆုအစီအစဉ်နဲ့စကြပါတယ်မြန်မာနိုင်ငံမှာနိုင်ငံတော်တည်ငြိမ်အေးချမ်းမှုကိုပြတ်ပြားစေလို့ဆိုပြီးလူသိများထင်ပေါ်သူတစ်နှစ်အယောက်20နှုန်းလောက်ကိုပုံမှန်905တက်ပြီးစစ်ကောင်စီကဖမ်းဝန်းထုတ်နေပါတယ်လူလူကစစ်အာဏာရှင်အုပ်ချုပ်ရေးစနစ်ကိုဆက်ပြီးအန်တုနေကြစေပါသတင်းတောက်မဆုအစီအစဉ်မှာမဆုမြတ်မွန်ကပြောပြပေးပါမယ်ခင်ဗျာ
ပြည်ပြည်ရေးလက်တရနေ့မှာစစ်ကောင်းဆောင်တွေအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းစစ်အာဏာသိမ်းမှုဆန့်ကျင်သူတွေကိုပြစ်ခတ်ဖမ်းဆီးချင်းချောက်မှုတွေကိုအာဏာသိမ်းထားသူတွေကလုပ်နေပါတယ်။နိုင်ငံတော်တည်ငြိမ်အေးချမ်းမှုကိုပြတ်ပြားစေတဲ့ရည်ရွယ်ချက်နဲ့လုပ်နေတယ်လို့ဆိုပြီးတော့တပ်ပိုင်မြဝတီရုတ်တံပေါ်မှာတနေ့ကိုလူအယောက်20နှုန်းနဲ့နေ့စဉ်ဖမ်းဝရမ်းတွေထုတ်ပြန်နေတာပါ။အခုဆိုရင်ဖမ်းဝရမ်းထုတ်ခံထားရသူ1000ကျော်ရှိနေပြီးတော့အများစုကတပ်မတော်အကြီးမျိုးပြက်အောင်လှုံ့ဆော်လှုပ်ဆောင်မှုရာဇဝတ်ကြီးပုံမှ905ကာချင်းနဲ့တရားစွဲခံထားရတာလို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AABB အဖွဲ့ဝင်ဦးစံမင်းကပြောပါတယ
်1000ကျော်နှီးပါပါ905ကာချင်းကြီးပဲအခုအများဆုံးစွဲထားတာက905ကာချင်းပါတယ်တချို့ကဟိုတလောအမင်းချခံထားတယ်ပုံမှ396နဲ့အမိန်ချခံထားပြီးတော့ဟိုဝရန်ကတ်လိုက်ဟိုမမိသေးဘူးရက်ွက်ပြတ်တန်ချထားတဲ့လူတွေပါမယ်အဲအဲ့ဒီကောင်က19ယောက်အယောက်20လောက်ရှိတယ်ကျန်တာတွေကတော့အဲ95ကာများတယ
် AABB ဟာစစ်ကောင်စီရဲ့တပ်တွေပြစ်ခတ်မှုကြောင့်တိုက်ဆုံးခဲ့သူတွေအဖမ်းခံထားရသူတွေတရားစွဲခံထားရသူတွေစီးရင်ကိုနေ့စဉ်ထုတ်ပြန်နေတာဖြစ်ပါတယ်အတီးပြုတ်နိုင်သမျှစီးရင်ပြုစုထားတာဖြစ်ပြီးတော့အတီးပြုတ်လို့မရတဲ့အခြေအတွက်တွေလည်းရှိနေမှာမို့တကယ်တမ်းပြစ်ခတ်များနိုင်တယ်လို့AABB ကပြောပါတယ်ဒါပေမဲ့သူတို့ရဲ့စီးရင်တွေဟာလွဲမှားနေတယ်လို့စစ်ကောင်စီကဆက်ဆွဲပါတယ် AABB ကတော့အခုလိုတုံ့ပြန်ပါတယ
်ကျွန်တော်တို့ကတော့ဒီဥစ္စာတွေကျွန်တော်တို့လုံနေတာတွေကလည်းတကယ်တစ်ချိန်မှာသမိုင်းမှတ်တမ်းမကြံအောင်ပေါ့အမှန်တကယ်ကြာဆုံးသူတွေကလည်းဟိုသူတို့ကုန်ဒိတ်ခါရှိရှိနဲ့ဟိုမှတ်တမ်းတင်လို့ရအောင်လို့ကျွန်တော်တို့ကဒီဟာကိုဟိုဒီကထားပြီးလုံကြတာဖြစ်တယ်သူတို့ကတော့ဒါကြာဆုံးသူတွေရဲ့ကုန်ဒိတ်ခါကိုလည်းချိုးဖျက်ချင်တာပါတယ်နောက်ပြီးတော့တကယ်အလုံးလုံးနေတဲ့အချက်လက်ကောက်နေတဲ့ဟာတွေကိုလည်းသူတို့ကမထင်မမြင်လုပ်ချင်တဲ့သဘောမျိုးလည်းရှိတာပေါ့ကျွန်တော်တို့ကတော့ကျွန်တော်တို့ဆက်လက်ပါတော့သူတို့ဟိုတုံ့ပြန်မှုတော့ထူထူဒီလောက်ကောင်းလည်းမထည့်ထားကြပါဘူ
း။900လောက်ကကြီးနဲ့အမှုဖွင့်ဖာဝရန်ထုတ်ခံထားရသူတွေထဲမှာဆေးအုပ်ချုပ်ရေးကိုစန့်ကျင်နေသူတွေအပါအဝင်သတင်းရေးသားဖော်ပြနေကြတဲ့သတင်းတော့တွေလည်းပါဝင်ပါတယ်။ဒါအပြင် CDM နှုတ်ရှားမှုမှာပါဝင်တဲ့ဆရာဝန်အယောက်20စီးရင်ကိုလည်းဧပြီလ17ရက်နေ့ကထုတ်ပြန်ပါတယ်။အဲ့ဒီဆရာဝန်တွေဟာ CDM နှုတ်ရှားမှုမှာကိုယ်တိုင်ပါဝင်နေကြသလိုဒီနှုတ်ရှားမှုကိုထောက်ခံအားပေးတာနဲ့ပြည်ထောင်စုထွက်တော်ကိုစားပြုကော်မတီ CRPH ကိုထောက်ခံမှုတွေကြောင့်ပုံမှန်905ကကြီးနဲ့အမှုဖွင့်အရေးယူခံထားရတာပါအဲ့ဒီပုံမှန်နဲ့ဖမ်းဆီးတရားစွဲခံထားရတဲ့တွေထဲမှာစစ်ကောင်စီပြောနေသလိုတပ်မတော်ကိုစန့်ကျင်တဲ့လုပ်ရက်နဲ့ပတ်သက်မှုမရှိဘဲမတရားဖမ်းဆီးခံထားရတဲ့တွေလည်းရှိနေတယ်လို့ တချို့တရားစွဲခံထားရသူတွေကိုအကျိုးဆောင်ပေးနေတဲ့ရှင်းနေတယောက်ကပြောပါတယ
်။ဘာရောင်းလာနေတာကျွန်တော်တို့ဒီနဲ့လောက်တော့ကျွန်တော်တို့အမှုပေါင်း90နာမီဒီယာသမားတွေလည်းပါတယ်ဗျ။တခြားဟိုចောင်းသားတွေလည်းပါတယ်။အားရငါနဲ့တစ်ခါတလေကြလို့ရှိရင်လမ်းပေးမှာဘူးတို့ခွက်တို့ကောက်တဲ့လူတွေလည်းတစ်ခါတလေကြလို့ရှိရင်အဲ့လိုမျိုးတွေပါအကုန်လုံးဆွဲပြီးတော့လေတတ်ထားတာမျိုးတွေလည်းတွေ့ရတယ်အဲ့ဒီလူဆိုလို့ရှိရင်သူတို့လမ်းကြောင်းနဲ့တွေ့တာလေလမ်းပေးမှာသူအလုပ်သူလုပ်နေတာအဲ့ဒါမျိုးလည်းဆွဲသွားတာပဲလေပြီး905တက်လိုက်တော့
အခုလိုတရားဆွဲခံထားရသူတွေဟာဥပဒေအရလုပ်ပိုင်ခွင့်ကိုကျင့်သုံးလို့မရတဲ့အခြေအနေတွေဖြစ်နေတယ်လို့လည်းပြောပါတယ
်။အခုဆွဲခံရတဲ့လူကိုတရားရုံးမှာစစ်ကတယ်အများပြည်သူကြားနာခွင့်ရှိတယ်။သူတို့ရိုက်နဲ့ခံရတယ်ဆိုလို့ရှိရင်တရားပြန်ဆွဲခွင့်နေပါဘူး။ဒါမျိုးတွေလည်းရှိတယ်လေဥပဒေပိုင်းဆိုင်ရာအခွင့်အရေးရတာ။ပြီးတော့မိသားစုတွေနဲ့တွေ့ခွင့်ရှိရအောင်။အခုကျတော့အထူးခုံတုံးတွေဖွဲ့ထားတဲ့အခါကျတော့အဲ့ဒီအခွင့်အရေးတွေအကုန်လုံးဆုံးရှုံးကုန်တော့ဆွဲခံရတယ်ရှင်းနေနေတဲ့တော့မှာပဲမိနစ်ပိုင်းလေးပဲတွေ့ခွင့်ရတယ်ဟုတ်လားတို့ရဲ့ဥပဒေပိုင်းဆိုင်ရာအခွင့်အရေးတွေလေဆုံးရှုံးမှုကမိနစ်ပိုင်းပဲတွေ့ခွင့်ရတယ်နောက်ကြတော့ငကိုကဆိုလို့ရှိရင်ထောင်နေမှာလေကျွန်တော်တို့ကအကြံဉာဏ်ပေးခွင့်နေပါလေဒီလိုအခွင့်အရေးတွေရှိနေတယ်ဥပဒေပါလေအဲ့ဒီအခွင့်အရေးတွေဆိုလဲဆုံးရှုံးနေတော့နိုင်ငံသားဆိုင်ရာအခွင့်အရေးကတော့ဘလို့မှချိန်ညှိလို့မရတော့ဘူးအကုန်ဆုံးရှုံးကုန်တော့ကျွန်တော်တို့ကြုံနေရတဲ့ဟာလေး
ဆန္ဒပြလှုပ်ရှားသူတွေကလူငယ်တွေကိုပြစ်မှတ်ထားဖမ်းဆီးတာတွေလည်းရှိလာနေပါတယ်။ညမထွက်ရအမိန်ထုတ်ပြန်ထားတဲ့အများချင်းသားကြီးကျော်အစီမျိုးကြောင့်မှတပ်တွေရက်ွက်တွေတွေကိုဝင်လာပြီးတော့နေအိမ်တွေထဲအထိဝင်ရောက်ဖမ်းဆီးခေါ်ဆောင်တာတွေရန်ကုန်ကမြို့နယ်တချို့မှာဖြစ်ပွားနေတာပါ။ဒါပေမဲ့လည်းစစ်အာဏာသိမ်းမှုဆန့်ကျင်သူလူငယ်တွေကတော့ရတဲ့နည်းနဲ့ပျောက်ကြားပုံစံတပိတ်မျိုးတွေကိုဆက်လုပ်ပြီးတော့အာဏာရှင်စနစ်ကိုအန်တုနေကြပါတယ
်။ဒီအနေနဲ့တော့ဒီလိုကိုပြန်မှချုပ်ပါတယ်ဖမ်းမှလည်းဒီကိုကို၆ဆံမဲ့အကြောက်တရားတဲ့ပို့ပြီးတော့ကျွန်တော်တို့ရဲ့ယုံကြည်ချက်ကအရင်ကတည်းကခိုင်မာနေပြီးရဖြစ်တဲ့အတွက်ဒါကိုဆုံးဖြတ်ထိုင်အောင်လုပ်သွားမယ်လို့အဲဒီငယ်ကြီးတော်တော်များများမှာဒီလိုကြီးချက်ရှိနေပါတော့ကျွန်တော်လည်းမဟုတ်ပါဘူးလားလို့ဆိုအများကြီးရှိပါတယ်ဟုတ်ရှင်ကမှတို့ချင်းတပိတ်အင်အားစုတွေကကြောက်ကြသူ့လိုက်သူ့လိုက်အများကြီးရှိတယ်ပေါ့ဒီအများကြီးရှိတဲ့ထဲအောင်မှာကိုယ်ပုံစံနဲ့ပြုလုပ်ရှာကြတယ်ဒီလိုလှုပ်ရှားမှုတွေကမရသေးပါဘူးပေါ့ဒီပက်ဂျစ်စီကမဆွဲသေးတာလေရှင်ကမှရှိတဲ့တပိတ်တွေကနည်းနည်းဟိုပူပြီးလှုပ်ရှားလို့ရနေပြီလားဆိုတဲ့ဟာမျိုးတော့ရှိတာပေါ့။နေနဲ့မတူဘဲနဲ့ကျွန်တော်တို့အဒီလိုက်အဒီလိုက်ညွန်နေတိုင်းညွန်နေလိုက်ကိုပုံစံနဲ့ထုတ်ချပါလေကြာ
။နေမျိုးအခြေဆိုင်သတင်းလုံကတချို့အပေါ်စစ်ကောင်စီကဖိအားပေးတာတွေရှိနေတယ်လို့အခုရက်ပိုင်းသတင်းတောက်တချို့ဖမ်းဆီးခံရတာရှိပါတယ်။မုံရွာမျိုးအခြေဆိုင်မုံရွာကစက်သတင်းဌာနကဂျာနယ်ထုတ်ဝေခွင့်နဲ့အွန်လိုင်းသတင်းတင်ဆက်မှုတွေညံ့နာမယ်လို့ထုတ်ပြန်ခဲ့ပါတယ်။ဘာကြောင့်ဆိုတဲ့အကြောင်းရင်းကိုမပြောပေမဲ့စစ်တပ်ကသတင်းတိုက်ကိုဝင်ရောက်ရှာဖွေစီးနင်းခဲ့ပြီးတဲ့နောက်မှာအခုလိုထုတ်ပြန်တာဖြစ်ပါတယ်သတင်းမီဒီယာတွေအပေါ်ဖိအားပေးတာသတင်းတောက်တွေကိုဖန်ဝရန်ထုတ်အရေးယူတာတွေနဲ့အင်တာနက်လိုင်းကန့်သက်ဖြတ်တောက်တာတွေလုပ်ပြီးတော့သတင်းစီးဆင်းမှုကိုကန့်သက်နိုင်ဖို့စစ်ကောင်စီကကြိုးစားနေပုံရပါတယ်ဒါပေမဲ့ပြည်သူတွေကတော့သတင်းတွေကိုရတဲ့နည်းနဲ့သိနိုင်အောင်လို့ကြိုးစားနေကြတယ်လို့စစ်အာဏာသိမ်းမှုကိုကန့်ကွက်တဲ့အနေနဲ့တတ်နိုင်တဲ့နည်းနဲ့ဖော်ထုတ်ပြသနေကြတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေတင်ဆက်ပေးပါတယ်ရှင်
မဆုမြတ်မွန်တင်ပြပေးခဲ့တဲ့တရင်တော်မဆုအစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာခုဆက်ပြီးတော့စီဝါရေးကဏ္ဍကိုတင်ပြပေးပါဦးမယ်စီးရတဲ့ကုန်းတွင်းပိတ်လာအိုနိုင်ငံမှာတရုတ်ဩဇာလွှမ်းမိုးမှုကြီးထွားလာနေတာကိုရှော့ချနိုင်ရည်မျှော်လင့်ချက်နဲ့နိုင်ငံတကာအစိုးရတွေကလာအိုနိုင်ငံအတွက်အထောက်ပံ့နေတဲ့ရင်းနှီးမြှုပ်နှံမှုအသစ်တွေဒီနှစ်အတွင်းမှာကန့်လန့်နေကြကြောင်းဒေတာတွင်းကသုံးသပ်သူတွေကပြောပါတယ်ကုန်းတွင်းတည်ယူပို့ဆောင်ရေးမဲခေါင်ကြီးရေးစီစဉ်မှုတွေအပေါ်မှာတရုတ်ရဲ့အကြီးအကျယ်ချုပ်ကန့်မှုမရှိစေရေးအာရှဒေတာတွင်းနိုင်ငံတွေရဲ့ကြိုးပမ်းမှုလို့လည်းသုံးသပ်ကြပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်အဖြစ် Ralph Jennings ရဲ့သတင်းဆောင်ပါကိုမတ်တင်ကြီးထိုက်ကပြောပြပေးပါမယ်ခင်ဗျာ
အောက်ကိုပေးနေတဲ့အကူအညီတွေထပ်ထိုးပေးတာမျိုးဒါမှမဟုတ်လဲအကူအညီသစ်တွေကန့်လန့်တာမျိုးကိုဂျပန်ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေကဒီနှစ်ထဲမှာပဲဆောင်ရွက်လာနေပါတယ်။နိုင်ငံတကာဘက်ကလာဝအတွက်ပို့ပြီးတော့ထောက်ပံ့ဖို့ကန့်လန့်ချက်တွေဟာဆိုရင်တရုတ်ရဲ့လာအိုနိုင်ငံတွင်းအကြီးဆုံးရင်းနှီးမြှုပ်နှံမှုဖြစ်တဲ့ဒေါ်လာ 5.6 ဘီလီယံရင်းနှီးမြှုပ်နှံထားတဲ့ကီလိုမီတာ400အရှည်မြေထားလန်းဒီနှစ်အတွင်းပြီးစီးမဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒေရှုကနဲ့လာအိုဝန်ကြီးချုပ်ဖန်ခန်ဘီဟန်ဘန်တို့အခုအေဗီလာအတွင်းတွေ့ဆုံပြီးဗျူဟာကျပူးပေါင်းဆောင်ရွက်မှုတိုးတက်လာစေရေးအတွက်စီစဉ်ဆောင်ရွက်ဖို့ဆွေးနွေးခဲ့ကြောင်းဂျပန်မီဒီယာတွေကဖော်ပြကြပါသည်။လာအိုနိုင်ငံမှာကိုဗစ် -19 ကာကွယ်ဆေးတူလောင်ယုံတွေဖွင့်လှစ်နိုင်ရေးအတွက်ဒေါ်လာ 1.8 တန်ပေးအပ်ဖို့နဲ့
နိုင်ငံတကာ၄စိတ်တွေအဆင့်မြင့်တင်ရေးမှာကူညီဖို့လဲဂရိပြုထားတဲ့အကြောင်းဂျပန်သတင်းတွေကဖော်ပြချပါတယ်။ပြီးခဲ့တဲ့မေလမှာစတင်တာဝန်ယူခဲ့တဲ့လာဝန်ကြီးချုပ်တင်တဲ့ထိုင်းဝန်ကြီးချုပ်ဖရာယုချန်အိုချာတို့တယ်လီဖုန်းဆက်ဆွေးနွေးခဲ့တဲ့အကြောင်းလာဝန်နိုင်ငံပိုင်သတင်းကအေဘီအတွင်းဖော်ပြပါတယ်။ လာဝတ်အတွက်ပညာရေးစိုက်ပျိုးရေးနဲ့ကျန်းမာရေးဆိုင်ရာပညာသင်ဆုတွေထောက်ပံ့တဲ့အတွက်ထိုင်းဆိုရာကိုကျေးဇူးတင်ကြောင်းလာဝဝင်ကြီးချုပ်တက်ကတယ်လီဖုန်းဆက်ဆွေးနွေးမှုအတွင်မှာပြောဆိုခဲ့တဲ့အကြောင်းလည်းသတင်းကပြောပါတယ်။လာဝနိုင်ငံတွင်ကိုဗစ် ၁၉တိုက်ဖြည့်ရဲ့အတွက်လဲထိုင်းကထောက်ပံ့ပေးနေတဲ့အကြောင်းသတင်းကဖော်ပြပါတယ်။ဒီသဘောတူညီချက်နှစ်ခုထဲမှာဘာတွေထည့်သွင်းမလဲဆိုတာကိုတော့နှစ်ဖက်ခေါင်းဆောင်တွေနောက်ပိုင်းမှာဆုံးဖြတ်ကြဖို့ရှိပါတယ်။လာဝအတွက်ကိုဗစ် လာအိုနိုင်ငံတွင်ကိုဝင်တဲ့တရုတ်ရဲ့ရန်ပုံငွေကတနည်းကိုဒေါ်လာ၁၁ဘီလီယံထိရှိတယ်လို့ဖော်ပြထားပါတယ်။လာအိုအတွက်ထိတ်တန့်ထောက်ပံ့လူတန်းသူတွေကဂျပန်နဲ့ထိုင်းနိုင်ငံဖြစ်ပြီးအခုအခါမှာဘီယက်နမ်ကနိုင်ငံသစ်အဖြစ်နဲ့ပါဝင်လာပါတယ်။၂၀၁၆ခုနှစ်အတွင်းလာအိုအတွက်ထောက်ပံ့ငွေချင်းငွေလက်တွေ့အကူအညီတွေအပါအဝင်ဒေါ်လာ၆၃.၈ဘီလီယံထိဂျပန်စုရကပေးအပ်ခဲ့ကြော
ဒီလိုဆောင်ရွက်နိုင်ရင်တော့တရုတ်ကိုဖြတ်ပြီးမြန်မာလာအိုထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကိုစီးဆင်းတဲ့မဲခေါင်မြစ်ကြောင်းရှိဒါမှမဟုတ်လေကုန်းတွင်းတည်ယူပို့ဆောင်ရေးချိတ်ဆက်မှုတွေမှာအင်အားကြီးတရုတ်ရဲ့အကြီးအကျယ်လွှမ်းမိုးချုပ်ကိုင်မှုရှိစေရေးဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်။မဲခေါင်မြစ်ပေါ်ပိုင်းမှာတရုတ်ရဲ့ရေကတာတွေကမြစ်ရဲ့စီးဆ ကိုကြီးတွေထပ်တိုးခဲ့ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်ချူလာလောက်ကောက်တက်သူကနိုင်ငံရေးသိပ္ပံပါမောက်ခ Tetina Ponsu Hiraka.
Laos is being kind of effectively carved up in
Lao ha letwe a phye uti yi man che myo so shin de bime le tiyou ye che le mu ka po mya la ba de. In a ji naingan diu ye data re oza lwan mo na ye pyan sai mu ko myin twe niya bi Lao naingan ha aidi akhin jin de ka naingan de khu da phit ba de lu pyo ka da ba. Japan naingan bak ka 8000 a sha data re ne po pi lo chait set lu ni de lu pyo tu ga ro Japan naingan Temple Tekatu ka tamain po cha tu Jeffrey Kingston phit par de. Mega mi ye si sin mu ko tyok ka thin chauk tha de kaisa ku le Japan ta won shi tu re ka so yain de lo tu ka pyo par de.
I just think that Japan is signaling that
Yo ye osa lwan mo mu ko ma mi de tbo myo phit ni da ma tu bak ka shin pyan ya me so ra ko Japan bak ka pyat ta lite da lo yu sa de a chang ne di naingan nwe yin ma Japan bak ka အခိုင်အမာရပ်တည်ဆောင်ရွက်သွားမယ်လို့ယူဆတဲ့အကြောင်းပါမောက်ခကင်စတန်ကပြောဆိုခဲ့တာပါထိုင်းနိုင်ငံတွင်းမှာဂျပန်နိုင်ငံရဲ့ကားနဲ့ကားပစ္စည်းထုတ်လုပ်မှုအခိုင်အမာရှိနေပြီးဗီယက်နမ်နိုင်ငံတွင်းမှာလည်း1900ရာရှစ်ဆယ်ပြည့်လွန်နှစ်တွင်နောက်ပိုင်းဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုကတည်တည်တသာတိုးလာပါတယ်ဂျပန်ဟာဆိုရင်အမေရိကန်ပြည်ထောင်စုနဲ့အတူတရုတ်ကိုတံပြန်ဖို့ဆောင်
Tengede, Mekau, American Pupan Sanveye, a Taupa, American Season Hasoye, Lao Pawe, Shitan Asha, Dita Dwin. Tioko, Tenimu, Pishumi, Jabari, Dudia Kabase Kalaga, Machile Mure. Now Josu de Bansamu, Jerule, but the B, Tio Ye, Japan Jamale, Mabimele, Pinirava. Piena Bakale, Tioko, Machimina, Pinibare. By Samu and Yampani, the Dangio Binavian Dwin, Tio Ye, Chetwin Mu. ทางกูอยากคุณเสียบิลล์เนี่ยเสียป่วยป่าวเวเนื้อสัญญาเนี่ยป้อมมือเนี่ยปัตตาบารีเป็นอะไรเงาหัวชิ้นสิ่งที่ก้าสิบวัยสัญญาจำเป็นลงงาเมื่อไรเล่ลงงานโปรเจกต์งูยังการออกคู่ลบเยาว์บารีเรื่องอะไรล่ะครับเดี๋ยวเนี่ยเป็นอะไรจ้าอ๋อสามเป็นสามหมู่เนี่ยจริงสิ่งที่เป็นอะไรไปกับที่พี่จริงช่วงนี้ล่ะเก็บบารีลูกตุกับเปลี่ยนกันรับ ตีอุปการะลาวกูเป็นนี่เด็กกูยืดเว้นเนี่ยชินิมิวนามูปมาณาสุสุภาโงมทบยามาบุทับิเมเลลาวในงานกา the Chan and Dreet, Tio Boma, Bobiro, Miko Nire, Lu, Dumta Dumiaka, Biovare. Birin, the Tolomu Dumbo, GDP, Dollar Sago, Billion Laube, she did Lao Nangamba, Covid 90, Capitanja, Siboye Tika Nibi, Jetala and Dredjadung, Binambo, Junga Niabare. Lao Nine, bigger than Nitwe, Jetala and Dredola, Dunne Yang as a Jew Ginide, Jow, Nangedigang, which is Yambong with a Pue, IMF Gale, Yosu Tabareshi.
ပတ်သင်ကြီးထိုက်တင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြရပါခင်ဗျာခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ပြပေးပါဦးမယ်မေလ၂ရက်နေ့ကျရင်တကမ္ဘာလုံးကမြန်မာအရေးလှုပ်ရှားသူတွေအားလုံးပါဝင်မဲ့ကမ္ဘာလုံးဆိုင်ရာမြန်မာຫນွေဦးဒေါ်လာရေးဆန္ဒပြပွဲတွေကိုနိုင်ငံစုံမှာပြုလုပ်ကြမှာဖြစ်ပါတယ်တွင်ပြည်ကြနေပြီမဲ့ຫນွေဦးဒေါ်လာရေးကိုမအော Masumiamonga set to a minyan be blogari biosmia assisima dimpia bitabarakna.
ကမ္ဘာလုံးကမြန်မာအရေးစိတ်ဝင်စားသူတွေအားလုံးပါဝင်ဆန္ဒပြကြမယ်။ကမ္ဘာလုံးဆိုင်ရာမြန်မာတွေဦးတော်လှန်ရေးကိုမေလ၂ရက်နေ့ကျရင်ကျင်းပဖို့နိုင်ငံတကာရောက်နေကြတဲ့မြန်မာလူငယ်တွေကပြင်ဆင်နေကြပါတယ်။ဆရာနာတဲ့အစိုးရရဲ့လွှတ်ရတွေကိုလက်မခံဘူးဆိုတာကဘာတိအောင်လို့နိုင်ငံဆောင်မှရောက်နေကြသူတွေကညီညီညွတ်ညွတ်ပြသဖို့ရည်ရွယ်တဲ့လှုပ်ရှားမှုဖြစ်တယ်လို့ Global မြန်မာစပရင်ရီဗော်လူရှင်းကိုဦးဆောင်ဆောက်လုပ်ခဲ့တဲ့ထိုင်ဝမ်ကမြန်မာအရေးလှုပ်ရှားသူမတ်စုဝေလင်းကပြောပါတယ်။နားလာနှစ်ရက်နေမှာအားလုံးစုပေါင်းဆန္ဒပြပွဲတွေထုတ်ကြတဲ့အခါအင်ဂျီအနေရောင်တွေကိုစင်တူဝစ်စနာတူညီတဲ့တောင်းဆိုချက်တွေကိုတောင်းဆိုတာအပြင်သွေးစွနေတဲ့လက်သုံးချောင်းထောက်ပြီးတော့မြန်မာအရေးကိုကဘာကအလေးထားလာအောင်လို့လှုပ်ကြမှာဖြစ်တယ်လို့
ဒီပဲပြပါရှိရတဲ့ကဘာလုံးမှာရှိတဲ့မြန်မာတွေတနေ့တည်းမှာငါးပိုင်းနှစ်ရက်နေတယ်မှာတနေ့တည်းမှာတသွေးလေးတသားလေးတတန်လေးနဲ့မြန်မာအတန်ကိုဒီကဘာလုံးတုံ့လှောက်အောင်လို့သူကြီးရဲ့ကြိုးကြော်တယ်လေသူကြီးရဲ့စိုင်းပုတ်တွေအဲ့လိုမျိုးကန်ဆောင်ပြီးတော့ဆန္ဒပြဖို့ရှိရပေါ့ကဘာရဲ့နေရာတိုင်းမှာပေါ့နော်ဒီလိုမှမမရမတူညီတဲ့ပုံစံနဲ့ဆန္ဒပြနေတဲ့ဥစ္စာကိုချိတ်ဆက်နေ
ဒီဥစ္စာကိုစမ်းပြီးတော့ဒီတလက်တောင်းချောင်းကသွေးရည်စွန်းနေမယ်ဘာလို့ရှိရင်ဒီအဖြစ်အပျက်လက်အိမ်နေတယ်လို့မျိုးအပေါ်လုံးလူထောင်နဲ့ချီပဲတကဘာလုံးအသီးသီးမှဆိုလို့မျိုးဒီသွေးစွန်းနေတဲ့ bloody three finger sign lobe လို့ရှိရပေါ့နော်အဲ့ဒီဥစ္စာကဒီကရည်ရချက်ကတော့ပါလေဆိုတော့သွေးစွန်းနေတော့လေအတော်လန်ရေးပေါ့နော်ဒီမေဦးတော်လန်ရေးကိုမအောင်မချင်းဆက်တိုက်သွားမယ်ဆိုရက် ပြမနိုင်ငံမှာစစ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပထမဆုံးလုပ်ခဲ့တဲ့နှင်းအားလုံးတီလုံးချွတ်တပိတ်မျိုးတကဘာလုံးမှာလုပ်ကြဖို့ဆိုတဲ့စိတ်ကူးနဲ့ဒီလှုပ်ရှားမှုကိုသူကလုပ်ခဲ့တာဖြစ်ပါတယ်။နှင်းအားလုံးအထွေထွေတပိတ်ပေါ့နော်မြန်မာပြည်မှာဒီ ဒီမှာမောင်နှမတွေကတိုင်နိုင်ငံနဲ့တိုင်နိုင်ငံအခြေဆက်မရှိကြဘူးအချိန်လည်းမရလိုက်ဘူးပေါ့နော်ဒီအရေးတော်ပုံရံရုပ်ရည်အကြီးဖြစ်သွားတဲ့အချိန်မှာအဲ့လိုမျိုးအချိန်ပြင်ဆင်ချိန်မရလိုက်တဲ့အချိန်မှာတခြားနိုင်ငံတွေကဒီတရက်ထဲမှာဒီလိုမျိုးတကဘာလုံးမှာရှိရမြန်မာတွေတဟုန်နဲ့တကြွနဲ့ဖြစ်လာဖို့အတွက်ကနည်းနည်းအခက်အခဲဖြစ်သွားတယ်အဲ့ဒါလည်းပတ်သက်ပြီးတော့မြန်မာလေးတို့ဟုတ်
ဒီကိုကိုချောက်ပါတယ်ပန်းမှန်နဲ့ဒီကိုကိုချောက်ပါတယ်အနာတိတ်နေပြီတဲ့နောက်ပိုင်းအမေရိကန်ပူပေါင်းဆောင်ရွက်ရဲ့အထောက်အပံ့အမေရိကန်ပူပေါင်းဆောင်ရွက်ရဲ့အထောက်အပံ့အမေရိကန်ပူပေါင်းဆောင်ရွက်ရဲ့အထောက်အပံ့အမေရိကန်ပူပေါင်းဆောင်ရွက်ရဲ့အထောက်အပံ့အမေရိကန်ပူပေါင်းဆောင်ရွက်ရဲ့အထောက်အပံ့အမေရိကန်ပူပေါင်းဆောင်ရွက်ရဲ့အထောက်အပံ့အမေရိကန်ပူပေါင်းဆောင်ရွက်ရဲ့အထ ဒီနေ့ကျွန်တော်တို့ကဘာလုံးဆန္ဒပြကြဖို့စီစဉ်ထားတဲ့ကဘာလုံးဆရာမြန်မာຫນွေဦးတော်လှန်ရေး Global Myanmar Spring Revolution
ထုတ်ရှားမှုကိုနိုင်ငံတော်များကမျိုးတွေမှာပြုလုပ်ကြမှာဖြစ်ပါတယ်။ဒီအမေရိကမှာလည်းဆိုလို့ရှိရင်နေရာ၄နေရာလောက်လုပ်မယ်ပေါ့နော်။ဒီ ဥစ္စာ ပဲဒီ Global Movement ပဲပေါ့နော်။ New York, San Francisco, Washington, Los Angeles ဆိုပြီးဒီ၄နေရာရှိမယ်ပေါ့နော်။ America မှာ solution UK မှာ solution ဒီမှာ London နဲ့ Manchester နဲ့ပေါ့မြို့နှမျိုးရှိတယ်။ဒါပါရှင် Italy မှာ solution Rome နဲ့ဟိုပါပေါ့ Milan နဲ့ပေါ့နော်၄နေရာရှိတယ်။ပြီး Australia မှာ solution 3နေရာရှိတယ်ပေါ့နော်။၃မြို့ပေါ့ Sydney ရှိမယ် Melbourne ရှိမယ် Brisbane ပေါ့ရှိမယ်။ဒါလို့ရှင် Germany ရှိမယ် Japan, Korea, Taiwan, Fashion Hub, Belgium, and Austin.
ကိုစိတ်နိုင်ငံနဲ့မနေပေါ့နော်အဲ့လိုတော့အချိန်ဆက်ပြီးသွားပြီချိန်ဆက်မှုတွေရှိရဲဒါမဲ့ID စိတ်နိုင်ငံထက်ဒီထက်များဖို့လည်းရှိရဲပေါ့နော်အခုဂျွိုင်းနေကြတယ်တချို့မောင်နှမတွေဒီ
information ရရတယ်လာပြီးတော့ join နေတယ်မောင်နှမတွေလည်းအများကြီးရှိပါတယ်တခြားနိုင်ငံတွေပြောဆိုတော့အဲ့လိုမျိုးပေါ့နော်ညီမတို့ဒီလိုတက္ကသိုလ်ကလုံးမယ်ဒီ ဒီနောက်တိုင်းနိုင်ငံမှာကျတော့ညနေဖြစ်နေတဲ့အတွက်ကြောင့်မို့ဒီဥစ္စာတွေကတော့သူတို့အခက်အခဲရှိတယ်။ညီမတို့ဒီဥစ္စာကိုပြင်ဆင်ချင်ပေါ့နော်။နှစ်ပတ်ဟို public မှာကြီးလိုက်လို့ရှင်တော့နှစ်ပတ်တော့အချိန်ရတယ်။ဒါမဲ့အဓိကဒီလိုမျိုးတကယ်တမ်း global meeting ပေါ့နော်။ဒီလိုမျိုးအစည်းအဝေးလုပ်တာတကယ်ဘာလုံးမှရှိရင်ဒီပေါ်မှာတော့အစည်းအဝေးလုပ်နိုင်တာဆိုတော့တည့်ရပဲရှိတယ်။အဲ့တနည်းကလေးတည
ဆန္ဒပြတဲ့လှူရှာမှုကြီးလှူကြမယ်ဆိုတော့ခုနပြောဆိုအချိန်ကတနိုင်ငံနဲ့တနိုင်ငံအတန်းဒီဖရင့်ကအချိန်ကွာတာရှိရခါကြတော့ဘယ်အချိန်မှလှုပ်မယ်လို့ရောအားလုံးညှိထားလဲရှင့်
မြန်မာနိုင်ငံနဲ့တန်းစုံတူတဲ့နိုင်ငံလေးဆိုလို့ရှိရင်ငါးလပိုင်းနိုင်ငံနေမှာပြုလုပ်ရမယ်ပေါ့နော်အချိန်အားဖြင့်ကတော့ညှိရတာအခက်အခဲရှိတဲ့အတွက်ကြောင့်မလို့ဒီမှာလေးပါရက်ကိုပဲအသိမှတ်ပြလိုက်တယ်တကယ်လို့ဆိုင်ရာမြန်မာမျိုးဦးတော်နိုင်ရင်နေဆိုပြီးတော့ပဲအဲ့လိုမှတ်မှတ်လိုက်တယ်ဒါပေမဲ့အဲ့ဟိုနိုင်ငံအသီးသီးရဲ့အချိန်ကတော့နည်းနည်း
ဒီအကြောင်းအသေးစိတ်သိချင်တယ်ဆိုလို့ရှိရင်ဘယ်မှာသွားပြီးတော့ဘယ်လိုမျိုးသိနိုင်မလဲပြောပြပါအဲ့ဒါတစ်ခုနောက်တစ်ခုကကြတော့ဒီအစီအစဉ်မှာပါဝင်ချင်တဲ့ဆိုရင်ဘယ်လိုမျိုးပြင်ဆင်ရမလဲဆိုတာလည်းပြောပြပါရှင့်
Global Myanmar Spring Revolution ပေါ့နော်အဲ့ page မှာညီမလေးတို့အသေးစိတ်update ကိုအဲ့မှာတင်ဝါပြပေးပါမယ်ဟိုဟာပေါ့ဒီဟိုအဲ့ဒီမှာတူတူတက္ကပါလုံးမှာရှိရနေပုံမှန်တော့မများဘူးကြိုင်မဲ့ဟိုဟာပေါ့ဒီစန္ဒပြဆိုင်းပုတ်ကပါအစားပေါ့လို့ရှိရင်အင်ဂျီအရောင်ဘယ်လိုအရောင်ဝေးကြမှာလဲပေါ့လို့ရှိရင်ဘယ်လိုပုံစံနဲ့ပေါ့နော်တင်ဒေတာနဲ့စန္ဒပြဝါမယ်ဆိုတော့အဲ့ဒါကိုအသေးစိတ်ကိုတော့ page မှာပ
strike leader တွေဆိုလို့ရှိရင်ဆန္ဒပြတဲ့ leader တွေတသိကောင်းဆောင်နေဆိုလို့ရှိရင်လည်းဒီမှာလေးစုနဲ့ပါဝင်ပူးပေါင်းရတယ်ပေါ့နော
်ကမ္ဘာလုံးဆိုင်ရာမြန်မာနယ်ဦးတော်လှန်ရေးဆန္ဒပြပွဲစီကိုလှုပ်ဖို့စီစဉ်နေတဲ့ထိုင်ဝမ်က generation Z မျိုးဆက်မတ်စုဝေလင်ဖြစ်ပါတယ်မြန်မာနိုင်ငံမှာသူနဲ့တက်တူရွယ်သူလူငယ်တွေလူ့အခွင့်အရေးတွေဆုံးရှုံးပြီးတော့မတရားလုပ်တာခံရတာကိုဒီအတိုင်းချိမနေနိုင်တဲ့အတွက်အခုလိုမျိုးထိုင်ဝမ်မှာလှုပ်ရှားနေတာဖြစ်တယ်လို့သူကပြောပါတယ်ရှင်ကျွန်မဆင်းရမော်ပ
ါမဆင်းရမော်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ခန္ဓာတွေကတော့ဒီလောက်ပါပဲ View American အတန်ကနေတင်းနေလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်ခင်ဗျာဖန်စီတင်းတင်းကန်ထားရတဲ့မြမခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုဒီကနေ့မှာအွန်လိုင်းကတဆင့်ရုံထုတ်ရာမှာဒေါအောင်ဆန်းစုကြည်ဘက်ကရှင်းနေဖြစ်သူတွေနဲ့လူချင်းတွေ့နိုင်မှုတောင်းဆိုခဲ့တယ်လို့သိရပါတယ်။နိုင်ငံတော်တမင်ကန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အတူယာရုကနေဖယ်ရှားခံထားရတဲ့တမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုလည်းအတူရုံထုတ်ခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့အတူကြံခေါင်းဆောင်နှစ်ဦးလည်းကြားမှာပုံရတယ်လို့ရှင်းနေကြီးဦးခမောင်ဇော်ကပြောပါတယ်။ဒေါအောင်ဆန်းအမှုစစ်ဆေးဖို့ကြာနေတာကိုဒေါအောင်ဆန်းစုကြည်ကဒီကနေ့မေးမြန်းခဲ့တယ်လို့လည်းသိရပါတယ်။ဒေါအောင်ဆန်းစုကြည်နဲ့လူချင်းတွေ့ပြီးအမှုညွှန်ကြားချက်ရယူဖို့တရားရုံးကိုလျှောက်ထားခဲ့ကြတာပါ။ဒေါအောင်ဆန်းစုကြည်ကိုတွင်းကုံဥပဒေဆက်သွယ်ရေးဥပဒေ၊နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဥပဒေ၊တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေအပြင်နိုင်ငံတော်လျှို့ဝှက်ချက်များဥပဒေချိုးဖောက်မှုစတဲ့စုစုပေါင်းဆွဲချက်6ခုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။ CDM အကြမ်းဖက်အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်ကြတဲ့ပြည်ပရောက်မြန်မာတိုင်ယုံဝန်ထမ်းတွေနဲ့မိသားစုဝင်18ဦးရဲ့တန်တမာနိုင်ငံကူးလက်မှတ်တွေကိုဖျက်သိမ်းလိုက်ကြောင်းစစ်ကောင်စီနိုင်ငံရေးဌာနကထုတ်ပြန်ခဲ့ပါတယ်ခင်ဗျာဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပါတယ်စပန်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lowe ဖြစ်ပါတယ်ကျွန်တော်ကတော့ဇောင်းလိုက်မှာ View American အတိုင်းရဲ့တင်းနေတာနေ့အစီအစဉ်တွေကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တော်ရရှိမနက်ကမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ခတ်တင်ကင်းဝေးပြီးလူဝင်ဆန္ဒတွေအများဆုံးပြေဝနိုင်ကြပါစေခင်ဗျာ This program has come.